Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တရဲ့2023ခုနှစ်ဒီဇင်ဘာလ22ရက်တောက်ချာညအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ19532ပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစည်းအဝေးမူကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာ။ဂါဇာကမ်းမြောင်ဒေသအပြစ်ခတ်ရစဲရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်နိုင်ဖို့အတွက်အမေရိကန်လက်ခံတဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုရရှိထားပါပြီ။မြန်မာနိုင်ငံရေးနဲ့ပတ်သက်လို့ NUG ဂျာကာလာအစိုးရနဲ့ဆွေးနွေးတာအပါအဝင်ဒီထိုင်းအစိုးရအနေနဲ့ပို့ပြီးတော့တက်တက်ကြွကြွဆောင်ရွက်ဖို့အတွက်ထိုင်းအောက်လွတ်တော်နိုင်ငံသားရေးကော်မတီကအဆိုပြုလိုက်ပါတယ်။ဂျပန်မှာတော့2024ဘဏ္ဍာနှစ်အတွက်ဒေါ်လာ54ဘီလီယံကျော်နဲ့ညီမျှတဲ့ကာကွယ်ရေးအသုံးစရိတ်တွေကိုအတည်ပြုလိုက်ပါပြီ။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီနေ့ညမှကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါမဆူမြမွေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ရှမ်းမြောက်မန်တုံကိုစစ်ကောင်စီလေကြောင်းအချိန်ချိန်တိုက်နေတာမှာ TNL တအန်းပြောခွင့်ရအမျိုးသမီးက
မနေ့ကတော့ငါတို့ကတော့တက်တာတက်ရင်တုံးပြီးတော့မှလာပြီးကတော့တုံးပြီးပြီအမနေ့လည်းတိုက်ပွဲတော်တော်ဆင်ဆန်းတယ်ပေါ့နော်ခင်ရတယ်လေကြောင်းဒေသကူတွေ
ဒါပေမဲ့မြန်မာကလက်နက်ကိုင်အဖွဲ့တွေအဓမ္မတသားစုဆောင်းနေတာကိုတော့လူခွင့်ရဲ့အဖွဲ့တွေကဝေဖန်လိုက်ပါတယ်။နောက်စကိုင်းဘက်ခန့်ပတ်မြုပ်ကန်တွေကလည်းစစ်ကောင်စီလေကြောင်းကနေစစ်ထိုးမှာကိုစိုးရိမ်နေကြပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့တောက်ကြညာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနောက်သုဒ္ဓဆောင်ရင်အမေရိကန်တခွေနဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုဇက်တိုက်နှาศင်ကြည့်ရှုရမှာပါ။အခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ။
ဂါဇာကမ်းမြောက်ဒေသမှာဒီအပြစ်ခတ်ရစဲရေးအတွက်ကိုဒီလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်နိုင်မယ်မူကြမ်းကိုအမေရိကန်ကမဲပေးမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ်ဂရင်းစဖီးလ်ကပြောကြားလိုက်ပါတယ်။မူကြမ်းကိုကြာတာပြင်းနေတော့ကမဲခွဲဖို့ဖြစ်ပေနေမယ်လေ။မူကြမ်းထဲကိုထည့်သွင်းတဲ့စာသားတွေကိုညာဘက်ရောက်တဲ့အထိကိုပြန်ပြီးတော့ညှိနှိုင်းခဲ့ကြရတာပါ။ဒီမူကြမ်းကိုသူ့အနေနဲ့အတိပြုမပြုဆိုတာကိုအမေရိကန်သံအမတ်ကြီး သောမတ်စ်ဂရင်းစဖီးလ်ကမပြောပေမဲ့သူမဲပေးဖို့လက်ခံနိုင်တဲ့မူကြမ်းဖြစ်တယ်လို့တော့ပြောကြားခဲ့ပါတယ်။
We're ready to vote on it, it's a resolution that will bring
American power မဲပေးနိုင်တဲ့မူကြမ်းကိုရရှိခဲ့ပါပြီ။ဒီမူကြမ်းကလူသားချင်းစာနာတဲ့အကူအညီလိုအပ်နေသူတွေကိုအကူအညီပေးနိုင်မဲ့ဆုံးဖြတ်ချက်မူကြမ်းဖြစ်ပါတယ်။စာနာကူညီမှုတွေကိုလက်တွေ့ကျပေးပို့နိုင်မဲ့နည်းလမ်းတွေဦးစားပေးရမယ်ဆိုတော့အီဂျစ်နိုင်ငံရဲ့သဘောထားကို American ကလည်းထောက်ခံတယ်လို့ကုလသမဂ္ဂဆိုင်ရာ American သံအမတ်ကြီးကပြောကြားခဲ့တာပါ။သူ့အနေနဲ့ဒီမူကြမ်းကိုမဲပေးမှာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်။ဂါဇာဒေသကိုလူသားချင်းစာနာမှုအကူအညီပေးနိုင်ဖို့အတွက်အပြစ်ရရဲ့အဆိုပြုမူကြမ်းကိုပထမတစ်ကြိမ်မဲခွဲခဲ့တော့ကတော့အမေရိကန်ကဗီတိုသုံးပယ်ချခဲ့ပါတယ်။ Arab စော်ဘွားများပြည်ထောင်စု UAE ကတင်သွင်းတဲ့မူလအဆိုပြုချက်မှာချက်ချင်းအပြစ်ရရဲ့အပါအဝင်ပြင်းထန်တဲ့စာသားတွေနဲ့ရေးထားပေမဲ့အမေရိကန်လက်ခံနိုင်အောင်လို့စာသားတွေကိုရှော့ချပြင်ဆင်လိုက်ရတယ်လို့တပ်တမန်တွေကပြောပါတယ်။ဂါဇာဒေသမှာရေရှည်ခံတဲ့အပြစ်အခတ်ရဆဲရေးတောင်းဆိုတဲ့နေရာမှာရေရှည်ခံအပြစ်အခတ်ရဆဲရေးရနိုင်ဖို့အခြေအနေတွေကိုဖန်တီးရမယ်လို့ပြင်ဆင်ထားပါတယ်။တပ်တမန်အတိုင်းပိုင်းကလာတဲ့သတင်းတွေအရဒီမူကြမ်းကိုဒီကနေ့တောက်ကြနေ့မှာမဲပေးဆုံးဖြတ်ဖို့ရှိပါတယ်ရှင်
။ပင်လယ်နီထဲမှာတော့နိုင်ငံတကာကုန်တင်သင်္ဘောတွေတိုက်ခိုက်ခံရမှုများလာတာကြောင့်လမ်းကြောင်းပြောင်းသွားဖို့ပြင်နေကြပါပြီ။အရှမြောက်အမေရိကနဲ့ဥရောပကိုပို့တဲ့ကုန်တင်သင်္ဘောတွေဖြတ်သန်းသွားလာနေတဲ့ဒီပင်လယ်နီအတွင်းမှာဒီရဲ့ပိုင်းတွေကုန်တင်သင်္ဘောတွေတိုက်ခိုက်ခံရတဲ့အခြေအများလာတာကြောင့်ဒီနိုင်ငံတကာသင်္ဘောလိုင်းတွေကတခြားလမ်းကြောင်းတွေကိုရှာဖွေလာနေကြတာပါ။ရှေ့မင်းနိုင်ငံမှာရှိတဲ့အီရန်ထောက်ခံပေးထားတဲ့ဟူသီတပုံတွေကဂါဇာမှာရှိတဲ့ဟာမတ်စစ်သွေးကြွတွေကိုထောက်ခံတဲ့အကြောင်းပြသပြီးနိုဝင်ဘာလတတိယပတ်အတွင်းကစလို့ပင်လယ်နီထဲကကုန်တင်သင်္ဘောတွေကိုစတင်တိုက်ခိုက်ခဲ့တာပါ။ဂျာမန်ကုန်တင်သင်္ဘောလိုင်းဟပက်လိုင်းနဲ့ဟောင်ကောင်က OOCL ကုမ္ပဏီတို့ကတော့သူတို့ကုန်တင်သင်္ဘောတွေကိုလမ်းကြောင်းပြောင်းကုန်တင်ပို့မယ်လို့ပြောထားလိုက်ပါပြီ။အခုလိုဘေးကင်းတဲ့လမ်းကြောင်းတွေပြောင်းပြီးကုန်တင်ရတဲ့အတွက်ပို့ဆောင်ကအဆမတန်မြင့်တက်သွားပြီးခီးစဉ်တွေလည်းနှောင့်နှေးကြန့်ကြာရသလိုအဝတ်အစားနဲ့ကလေးကစားစရာတွေမော်တော်ကားအပိုပစ္စည်းတွေနဲ့လောင်စာဆီဈေးတွေလည်းတက်လာနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကခန့်မှန်းထားကြပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံခီးဖ်မြို့တော်ကဒီလူနေရပ်ကွက်အပေါ်အဝေးထိန်ဒရုန်းယာဉ်တွေနဲ့ရုရှားဘက်ကတိုက်ခိုက်ခဲ့မှုအတွင်းမှာအထက်မြင့်အဆအုပ်အပါအဝင်လူနေအဆအုပ်တွေထိခိုက်ခဲ့ပြီးတော့နှစ်ဦးထပ်မင်းနဲ့ဒဏ်ရာရခဲ့ပါတယ်။ အီရန်လို့ဒီရုရှား drone 28စင်းတွေက24စင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါရယ်ခီးဖ်မြို့တော်ကလူနေအိမ်တွေရှိတဲ့နေရာကိုရုရှားကပစ်မှတ်ထားပြီးတော့ drone နဲ့တိုက်ခိုက်နေတာဒီလအတွင်းမှာ6ကြိမ်ရှိသွားပါပြီဂျာတာရီနေတော့ကလည်းယူကရိန်းဒေသတော်တော်များများကိုရုရှားက drone တွေနဲ့ညလုံးပေါက်တိုက်ခိုက်ခဲ့တာမှာအားလုံးနီးပါးကိုယူကရိန်းလေကြောင်းရန်ကာကွယ်ရေးတပ်ဖွဲ့တွေကပစ်ချနိုင်ခဲ့တယ်လို့ပြောပါရယ်ဒေါ်နီယက်စ်ဒေသတွေကချောင်မီးသွေးတွင်နှစ်ခုအနီးတစ်ဝိုက်မှာလဲရုရှားဘုံခွဲတိုက်ခိုက်တာကြောင့်၃ယောက်သေဆုံးပြီးတော့အရက်သား၅ယောက်ဒဏ်ရာရတယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးကပြောပါတယ်။ရုရှားဘက်ကတိုက်ခိုက်မှုတွေကြောင့်လူနေအများအပြားနဲ့လက်ရဆိုင်ခင်းတွေလည်းပျက်စီးခဲ့ပါတယ်။ဒနီပရိုဖ်တော့စ်ဒေသတောင်ပိုင်းနီကိုပိုးမြို့မှာတော့ရုရှားတိုက်ခိုက်မှုကြောင့်လူ2ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်။
ချက်နိုင်ငံမှာတော့အသေးကြီးရှိခဲ့တဲ့မနေ့ကပြစ်ခတ်မှုဖြစ်တဲ့တက္ကသိုလ်မှာချက်ဝင်ကြီးချုပ်ဝန်ထမ်းချင်းပန်းစည်းသွားချခဲ့ပါတယ်။မနေ့ဒီဇင်ဘာ21ရက်ကပြစ်ခတ်မှုဖြစ်သွားတဲ့ချက်သမရနိုင်ငံပရက်မြို့ကချားစ်တက္ကသိုလ်ရုံးချုပ်အပြင်မှာချက်ဝင်ကြီးချုပ်ပီတာဖိုင်လာကဝန်ထမ်းချင်းအထိမ်းအမှတ်နဲ့ဒီနေ့ပန်းစည်းသွားချခဲ့တာပါ။အလားတူပဲချက်သမရနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးဘိုင်ဂျန်ဆဘက်ကလည်းအဲ့ဒီနေရာမှာပဲအလားတူပန်းစည်းသွားချခဲ့ပါတယ်။အနည်းဆုံးလူ14ဦးသေဆုံးခဲ့ရတဲ့မနေ့ကပြစ်ခတ်မှုကိုတုံ့ပြန်စဉ်ရဲတပ်ဖွဲ့ဝင်တွေရဲ့ခန္ဓာကိုယ်မှာတက်ထားတဲ့ကင်မရာကဗီဒီယိုမှတ်တမ်းတွေကိုပရက်မြို့ရဲတပ်ဖွဲ့ကဒီနေ့သတင်းတောက်တွေကိုပြသရှင်းလင်းခဲ့ပါသေးတယ်။အသက်24နှစ်အရွယ်ရှိပြီဖြစ်တဲ့အဲ့ဒီ Charles တက္ကသိုလ်ကျောင်းသားတနတ်သမားဟာတက္ကသိုလ်ကျောင်းဝန်တွေကိုဝယ်မဖြစ်ခင်သူ့ဖခင်ကိုအရင်ပြစ်သက်ခဲ့တယ်လို့လည်းရဲအဖွဲ့ကရှင်းပြခဲ့ပါသေးတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
တောက်ကြနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။မြမရေးနဲ့ပတ်သက်လို့ထိုင်းဆိုရအနေနဲ့ပို့ပြီးတော့တက်တက်ကြွကြွဆောင်ရွက်ဖို့အတွက်ထိုင်းအောက်လွှတ်တော်နိုင်ငံသားရေးကော်မတီကအဆိုပြုလိုက်ပါတယ်။မြမနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေဖြေရှင်းရေးမှာထိုင်းနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့အာဆီယံအဖွဲ့အိမ်နီးချင်းနိုင်ငံတွေနဲ့ပူးပေါင်းပြီးတော့တန်တမာရေးနီးနဲ့ပို့ပြီးတော့ထဲထဲဝဲဝဲဆောင်ရွက်ဖို့အောက်လွှတ်တော်အမတ်တွေကကြာတာရင်းနေတော့ကပြုလုပ်ခဲ့တဲ့ကော်မတီအစည်းအဝေးမှာအကြံပြုခဲ့ကြပါတယ်။ထိုင်းနိုင်ငံသားရေးဌာနအနေနဲ့NUG ဂျာကာလာအစိုးရတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင်မြမအရေးမှအရေးပါသူအားလုံးနဲ့ထိတွေ့ဆက်ဆံဖို့မြမနိုင်ငံထဲမှာဖြစ်နေတဲ့ပဋိပက္ခတွေရောကြသွားအောင်လို့သက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးနဲ့ဆွေးနွေးဖို့မြမနိုင်ငံကဖြစ်ပေါ်တိုးတက်မှုတွေကိုစောင့်ကြည့်သုံးသပ်တဲ့ရုံးခန်းတစ်ခုကိုထိုင်းအစိုးရနဲ့စစ်တပ်ပေါင်းပြီးတော့ဖွင့်လှစ်ဖို့ထိုင်းနိုင်ငံထဲမှာရောက်နေတဲ့မြမနိုင်ငံကဒုက္ခသည်တွေကိုတရားဝင်အလုံးလုံးခွင့်ပြုဖို့စတဲ့အချက်တွေကိုထိုင်းအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကအဆိုပြုခဲ့ပါတယ်အာဆီယံအဖွဲ့တွေကအင်ဒိုနီးရှားနိုင်ငံဟာမြန်မာအရေးအတွက် NUG ကိုယ်စားလှယ်တွေအပါအဝင်သက်ဆိုင်တဲ့အဖွဲ့တွေနဲ့ဆွေးနွေးမှုတွေကိုလုပ်နေပါတယ်။ထိုင်းနိုင်ငံကတော့စစ်ကောင်စီကိုယ်စားလှယ်တွေနဲ့ဆွေးနွေးမှုတချို့လုပ်ခဲ့တာရှိပေမဲ့ NUG နဲ့ဆွေးနွေးမှုတွေတော့မရှိသေးပါဘူးရှင်
။ဟောင်ကောင်တရားရုံးကဒီမိုကရေစီရေးလှုပ်ရှားသူသတင်းစာတိုက်ပိုင်ရှင်ဂျီမီလိုင်းရဲ့အယူခံကိုပယ်ချလိုက်ပါတယ်။အမျိုးသားလုံခြုံရေးထိခိုက်အောင်လှုပ်ဆောင်မှုနဲ့ဖန်ဆီးရေးယူခံထားရတဲ့ဒီမိုကရေစီရေးလှုပ်ရှားသူလည်းဖြစ် Apple Daily သတင်းစာတိုက်တီထောင်ထုတ်ဝေသူလည်းဖြစ်တဲ့ဂျီမီလိုင်းရဲ့အယူခံကိုဟောင်ကောင်တရားရုံးကဒီနေ့ဒီဇင်ဘာ22ရက်နေ့မှာပယ်ချလိုက်တာပါသူ့ရဲ့အယူခံအတွက်3ရက်မြောက်ကြာနာစစ်ဆေးပြီးမှအခုလိုတရားရုံးကပယ်ချလိုက်တာလည်းဖြစ်ပါတယ်ဟောင်ကောင်မှာ2019ခုနှစ်ဒီမိုကရေစီရေးတောင်းဆိုဆန္ဒပြမှုတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖျော်ခွင်းပြီးမှအသက်86နှစ်ရှိပြီဖြစ်တဲ့ဂျီမီလိုင်းအဖမ်းခံခဲ့ရတာပါတရုတ်ဆိုရကအသစ်ပြထန်လိုက်တဲ့မြို့သားလုံခြုံရေးဆိုင်ရာဥရေသေးရပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့ရင်သူ့အနေနဲ့ထောက်ရန်တစ်သက်တစ်ကျွန်းအထိကြာခံရနိုင်ပါတယ်။သူဟာမြို့သားလုံခြုံရေးကိုထိခိုက်အောင်နိုင်ငံသားတွေနဲ့ပူးပေါင်းကြံစည်ခဲ့မှုစူပူအောင်ချမှုတွေဖြစ်ပေါ်စေတဲ့သတင်းချက်လက်တွေထုတ်ဝေအောင်တပားသူတွေကိုသွေးထုတ်လှုပ်ဆော်ပေးမှုစတာတွေနဲ့ဆွဲချက်တင်ခံထားရတာပါ။သူ့မှုကိုနိုင်ငံသားအစိုးရတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့ဥရေပညာရှင်တွေအများစုကအနိကစောင့်ကြည့်နေခဲ့ကြပါတယ်။ဒီတခြားအုပ်ချုပ်မှုအောက်မှာအနောက်နိုင်ငံဒီမိုကရေစီစနစ်နေတူနှစ်ပေါင်း50လောက်လွတ်လပ်စွာနေထိုင်ခဲ့တဲ့ဟောင်ကောင်ကျွန်းတရုတ်ပြည်မှာကြီးရဲ့အုပ်ချုပ်မှုအောက်ကို1998ခုနှစ်မှာပြန်ရောက်ခဲ့ရင်လည်းအဲ့ဒီလွတ်လပ်ခွင့်တွေဆက်ရနိုင်မယ်ဆိုတဲ့ကတိထားရှိခဲ့ပြီးအခုလိုဆက်ဖြစ်လာခဲ့တာပါခင်ဗျာ
ဂျပန်နိုင်ငံမှာတော့ဒီ2024ခုနှစ်ဘဏ္ဍာနှစ်အတွင်းမှာဒီကာကွယ်ရေးအသုံးစရိတ်ကိုဒေါ်လာ54ဘီလီယံကျော်နဲ့ညီမျှတဲ့ဂျပန်ယန်9.9ထရီလီယံသုံးဆွဲဖို့အတည်ပြုလိုက်ပါပြီ။ကာကွယ်ရေးအတွက်ယန်1ထရီလီယံကျော်တိုးမြှင့်သုံးဆွဲဖို့ဒုတိယဇက်တိုက်နှစ်အဖြစ်နဲ့အတည်ပြုခဲ့တာလည်းဖြစ်ပါတယ်။ဒေတာရင်းမှာတရုတ်နိုင်ငံကလွှမ်းမိုးချေလဲနိုင်အောင်လုပ်တဲ့လုပ်ရည်တွေများလာတာနဲ့မြောက်ကိုရီးယားရဲ့ချူတင်ခံမှန်းလို့မရတဲ့လုပ်ရည်တွေကြောင့်ဂျပန်နိုင်ငံကသူ့ရဲ့ကာကွယ်ရေးစွမ်းအင်ကိုတိုးမြှင့်နိုင်အောင်လို့ကြိုးစားနေတာဖြစ်ပါတယ်။ဧပြီလမှာစတင်မဲ့2024ဘဏ္ဍာနှစ်အတွက်ကာကွယ်ရေးအသုံးစရိတ်တစ်ထဲမှာရန်ဘီလီယံ200ကျော်ဖို့စိုက်ဘာလုံခြုံရေးတိုးမြှင့်ဖို့နဲ့ပယ်ထိန်ထက်ဒုံရန်ကာကွယ်နိုင်မဲ့စနစ်ပါတဲ့စစ်သင်္ဘောတွေစတင်တိစောက်ဖို့လဲသုံးဆွဲသွားမှာဖြစ်တယ်လို့ဂျပန်ကာကွယ်ရေးဌာနကပြောပါတယ်။အဲ့ဒီလိုမျိုးစစ်သင်္ဘောတစ်စင်းကိုရန်400ဘီလီယံလောက်ကုန်ကျနိုင်တယ်လို့ခန့်မှန်းထားပါတယ်။ရှေ့လာမယ့်နှစ်အတွင်းမှာရန်6ထရီလီယံကျော်ဖို့စည်ရေးဆိုင်ရာစာချုပ်တွေချုပ်ဆိုဖို့ကိုလည်းအစီအစဉ်ရှိတယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဂျပန်ကာကွယ်ရေးအသုံးစရိတ်ကိုအခုလိုမျိုးနှစ်စဉ်တိုးနေတာကြောင့်9နှစ်အတွင်းမှာဂျပန်ရန်43ထရီလီယံလောက်တိုးမြှင့်သွားမယ်လို့မျှော်လင့်ရပါတယ်ရှင
်။VOA American တန်ရဲ့ဒီဇင်ဘာ22ရက်တောက်ကြညာသတင်းတွေကိုမဆုမြန်မွန်နဲ့ကျွန်တော်ပြောပြပေးခဲ့တာပါ။အခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေအလှည့်ပါ။ပထမဆုံးကတော့ရှမ်းမြောက်မန်တုံကိုစစ်ကောင်စီလေကြောင်းကအချိန်ချင်းတိုက်ခိုက်နေတာပါ။ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမန်တုံမြို့နယ်မှာစစ်ကောင်စီတပ်နဲ့တအန်း DNL တပ်ကြားတိုက်ပွဲဆက်ပြင်းနေပြီးဒီမနေ့ရဟတ်ရင်နဲ့3ချိန်တိုက်ခိုက်ခဲ့တယ်လို့မနေ့ကအချိန်80နီးပါးတိုက်ခိုက်ခဲ့တယ်လို့ TNL ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းမြောက်လက်ရှိတိုက်ပွဲတွေထဲအရသာတည်ဆုံသူ28ယောက်ထိရှိလာနေပြီးဒဏ်ရာရသူကလည်း60နီးပါးရှိတယ်လို့တောင်အောင်မျိုးသားအမျိုးသမီးအဖွဲ့အစည်း TWO ကပြောပါတယ်။ကြီးချင်းနေကိုအခြေခံပြီးကိုစုံဝင်းလှိုင်ပြောပြပေးပါအောင်ခင်ဗျာ
။ညီနောင်မဟာမိတ်3ဘွဲ့ရဲ့2029စစ်စင်ရေးဟာအခုဆိုရင်58ရက်အထိကြာမြင့်လာနေပြီဖြစ်ပြီးရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတော့တိုက်ပွဲတွေဟာဆက်လက်ပြင်းထန်နေတာပါ။တအောင်တက် DNL ဟာဒီရပိုင်းအတွင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမြို့တော်နမ်ဆန်နဲ့တရုတ်နယ်စပ်ကနမ်ခမ်းမြို့ရှိစစ်ကောင်စီရဲ့စခန်းသစ်ကုန်းကိုသိမ်းယူခဲ့တယ်လို့ကုတ်ခိုင်နမ်တူနဲ့မန်တုံမြို့တွေမှာစစ်ကောင်စီရဲ့တပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်ပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို PSLF DNL ရဲ့ပြောဆိုခွင့်ရှိသူက VOE ကိုအခုလိုပြောပါတယ်။
တပ်ပတ်တဲ့တလကားဒီကန်တောင်းကခုပဲတရားတူတယ်ပေါ့နော်။အဲ့ဒါကဒီသားတော့ကတလာတူတူမနေ့ကကန်တောင်းကဆက်ကတတ်တဲ့ကအဲ့ဒီတောင်းပြီးတော့မှအလားတူတာလို့ရှိတယ်။အမနေ့ဆိုတောင်းကြည့်တယ်။အမနေ့လည်းတပ်ပတ်တော့ပြန်ထားတယ်ပေါ့နော်။အဲ့ဒါလည်းဒီကြောင့်ကိုသားမျိုးရှိသလိုပြင်းနေတဲ့နဲ့ကြည့်တဲ့အချိန်အားတစ်သက်ဝင်းကျင်အောင်သူပြစ်ခတ်တာမျိုးရှိတယ်။မနေ့ကဆိုကန်တောင်းကဒီကြောင့်
ဖုန်းလိုင်းခက်ခဲကြောင်အတန်ပြတ်တောက်တာတွေရှိနေပါတယ်။ညီနောင်မဟာမိတ်၃ဘွဲ့ရဲ့ပူးပေါင်းထုတ်ပြန်ချက်မှာတော့မန်တုံမြို့နယ်မှာလေကြောင်းက Jet Fighter နဲ့18ကြိမ် Y-12 လေယာဉ်နဲ့49ကြိမ်ဘုံးအလုံးရဲ့289လုံးကျဲချတိုက်ခိုက်ခဲ့ကြောင်းနဲ့ကြောင်မဲမိုးကုန်းနဲ့လာရှိုးမြို့နယ်တွေဘက်ကလည်းစစ်ကောင်စီကလက်နက်ကြီးနဲ့အကြိမ်60ကျော်ပစ်ခတ်ခဲ့ကြောင်းဖော်ပြထားပါတယ်။ဒီလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒီဇင်ဘာလ22ရက်နေ့အထိဆိုအရသာသေဆုံးသူဟာ30နီးပါးနဲ့ထိခိုက်ဒဏ်ရာသူ60နီးပါးရှိခဲ့တဲ့အကြောင်းတအောင်းအမျိုးသမီးအဖွဲ့ TWO ကတာဝန်ရှိသူတဦးကပြောပါတယ
်။အားလုံးဆက်ဒီဇင်ဘာ3ရက်နေ့ကနေဒီနေ့ပေါင်း22ရက်အတွင်းမှာပေါ့နော်ဒီဇင်ဘာလတည်းမှာဆိုတော့28ရက်ရှိနေတာဖတ်သေးဆုံးနေစင်းတယ်မဟုတ်ဘူး။အင်းဒီဒဏ်ရာရတာက9ခုပေါ့နော်ဒီဇင်ဘာလအတွင်းမှာအများဆုံးတော့အဒီခိုင်ပေါ့နော်ဒီဒီယာကတော့နမ်ဆန်ဖြစ်ပါနော်နမ်ဆန်ရဲ့နတ်ခံဖြစ်ပါနော်ဒါနဲ့အားလုံးကြောင့်မလာရှိဘူးပေါ့
ညီနောင်မဟာမိတ်အဖွဲ့ရဲ့စစ်စင်ရေးစတင်ခဲ့တဲ့အောက်တိုဘာ28ရက်ကနေနိုဝင်ဘာလကုန်အထိမှာအရသာသေဆုံးသူ62ယောက်နဲ့ထိခိုက်ဒဏ်ရာသူ169ဦးရှိကြောင်းပြောပါတယ်ပြီးခဲ့တဲ့လအတွင်းလက်နက်ကြီးနဲ့လေကြောင်းပစ်ခတ်တာကြောင့်အများစုသေဆုံးရတာဖြစ်ပြီးဒီလအတွင်းမှာတော့မြေမြုပ်မိုင်းကြောင့်သေဆုံးသူတွေပါပါဝင်လာကြောင်း TWO တာဝန်ရှိသူကဆက်ပြောပါတယ်
အများအားဖြင့်သူတို့သေဆုံးရတဲ့အကြောင်းရင်းကလေကြောင်းစစ်တဲ့ဘုံနဲ့လက်နက်ကြီးဖြင့်သေဆုံးရတဲ့ဟာများရှိတယ်ပေါ့နော်။အရင်ဒီစစ်တဲ့မျိုးမလားတော့ဒီလုံးဝလက်နက်ကြီးနဲ့လေကြောင်းကစစ်တဲ့ဘုံတွေကြောင့်သေဆုံးရတာမျိုးအများရှိတယ်။ဒါပေမဲ့ဒီလထဲမှာလက်မှန်းဆိုရင်တော့ဒုညာခေတ်လောက်လာတဲ့ဟာမျိုးတွေရှိတယ်နော်
။ဒီအပိုင်းအတွင်းတိုက်ပွဲဖြစ်ပွားနေတဲ့မမ်တုံနဲ့နမ်တူဘက်မှာစစ်ဆောင်ဥယျာဉ်တွေတိုးလာသလိုစစ်နယ်ရခအတွက်အခက်အခဲတွေရှိလာနေကြောင်းလည်းပြောပါတယ်။ကိုကန့်ဒေတာလောက်ကင်ဘက်မှာလဲတိုက်ပွဲတွေပြင်းထန်နေကြောင်း MNDAA ကဒီလ19ရက်နေ့ကသတင်းထုတ်ပြန်တာတွေရှိပေမဲ့အဲ့ဒီနောက်ပိုင်းထပ်မံထုတ်ပြန်တာမရှိသေးပါဘူး။လောလောဆယ်မှာတော့စစ်ကောင်စီကိုယ်စားလှယ်တွေနဲ့ညီနောင်မဟာမိတ်၃ဘွဲ့တရုတ်နိုင်ငံမှာထပ်မံဆွေးနွေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူး။တရုတ်နိုင်ငံကတော့မြောက်ပိုင်းပဋိပက္ခတွေကိုထင်းထင်းသင်းသင်းဆောင်ရွက်ဖို့လက်နက်ကင်အဖွဲ့အလုံးကိုဗိုလ်ထုနစ်ကထပ်မံတိုက်တွန်းထားပါတယ်ခင်ဗျာ။
ရှမ်းမြောက်မိုင်းတုံကိုစစ်ကောင်စီလေကြောင်းကအချိန်ချင်းတက်ခတ်ခဲ့တာကိုစောဝက်လိုက်ပြောပြခဲ့တာပါအခုတော့မြန်မာလက်နက်ကိုင်အဖွဲ့တွေအတင်းအဓမ္မတပ်သားတွေစုဆောင်မှုအပေါ်လူခွင့်ရဲ့အဖွဲ့တွေကဝေဖန်လိုက်တာပါမြန်မာနိုင်ငံကလက်နက်ကိုင်ပဋိပက္ခတွေအတွင်းအဓမ္မစစ်သားတွေစုဆောင်မှုတွေစစ်ရာဇဝတ်မှုတွေကျူးလွန်နေတယ်လို့နိုင်ငံတကာလူခွင့်ရဲ့အဖွဲ့တွေကဝိုင်းဝေဖန်နေကြပါတယ်နိုင်ငံတကာလူငယ်ချမ်းသာကွင်အဖွဲ့ AI ကမြန်မာစစ်ကောင်စီဟာစစ်ရာဇဝတ်မှုကျူးလွန်နေတာကြောင့်စုံစမ်းစစ်ဆေးဖို့တိုက်တွန်းတယ်လို့ MNDA လို့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကလည်းအဓမ္မစစ်သားစုဆောင်မှုတွေရှိနေတယ်လို့နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HW ကထုတ်ပြောလိုက်ပါတယ်။လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာလူခွင့်ရေးဘလောက်ဆုံးရှုံးနေပါလဲ။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမမျှသစင်အောင်ပြောပြပေးပါအောင်ခင်ဗျာ
။နိုင်ငံတကာလူငယ်ချမ်းသာကွင်ဖွဲ့ AI ရဲ့မနေ့ကထုတ်ပြန်ချက်မှာစစ်ကောင်စီဟာအရက်သားတွေကိုတိုက်ခိုက်နေတယ်လို့နိုင်ငံတကာကတားမြစ်ထားတဲ့ cluster ဘုံတွေသုံးပြီးစစ်ရာဇဝတ်မှုကျူးလွန်နေတာအပြစ်မဲ့အရက်သားတွေကိုပါဖမ်းဆီးနေတာကြောင့်စုံစမ်းစစ်ဆေးဖို့တောင်းဆိုထားတာပါ။ဂျာကာလာမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတော့စစ်ကောင်စီတပ်တွေအနေနဲ့ဒီနောက်ပိုင်းတိုက်ပွဲတွေမှာအရက်သားပြည်သူတွေကိုဥတီတိုက်ခိုက်တာတွေပုံများလာတယ်လို့ပို့ပြီးတော့စိုးရွားလာတာတွေ့ရတယ်လို့ပြောပါရယ်
။အကြမ်းဖက်ဆဲအုပ်စုအနေနဲ့အခုဆိုရင်ဒီပြည်ရတပြည်သူကိုပြစ်မှတ်ထားတိုက်ခိုက်မှုကနေရာတိုင်းမှာလုဆောင်နေတာပါဒီ operation 1027စတဲ့နောက်ပိုင်းမှာတော့အရတားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်မှုတွေလေကြောင်းတိုက်ခိုက်မှုတွေမကဘဲနဲ့လက်နက်ကြီးတွေတုံးပြီးတော့ပြစ်ခတ်မှုတွေကပုံမှန်ဆိုးရလာပါတယ်အောက်တိုဘာလကနေနိုဝင်ဘာလကုန်ထိကျွန်တော်တို့ရရှိတဲ့သတင်းအချက်ဆိုလို့ရှိရင်အရတားပြည်သူပေါ်မှာဥတီတာတိုက်ခိုက်မှုပေါင်း386ကြိမ်ထိရှိခဲ့တယ်အခုဒီဒီဇင်ဘာလအတွင်းမှာလဲထပ်ပြီးတော့တိုးတက်နေတာအားလုံးသိပါဒီထက်ပုံမူပြီးဆိုးရတဲ့စစ်ပွဲဆိုင်ရာဇဝတ်မှုမရှိတော့ပါဘူးဒါတွေကကျွန်တော်တို့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဖြစ်ပါတယ
်စစ်ကောင်စီဟာဒီဇင်ဘာလဇန်ကရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်ကိုလေကြောင်းကတိုက်ခိုက်တာမှာနိုင်ငံတကာကတားမြစ်ထားတဲ့စင်ကဲပေါက်ကွဲဘုံကလပ်စတာဘုံတွေကိုသုံးနိုင်ပွဲရှိတယ်လို့ AI ထုတ်ပြန်ချက်မှာဖော်ပြပါတယ်ဒါပြင်ပြီးခဲ့တဲ့ရက်ပိုင်းကလည်းနမ်ခမ်းမြို့နယ်ထဲမှာစစ်ကောင်စီက cluster ဘုံတွေကိုလေကြောင်းကနေနှစ်ကြိမ်ကျဲချခဲ့တဲ့အတွက်အရက်သားတည်ဆုံမှုရှိကြောင်းတောင်မျိုးသားလူမျိုးရေးတက်မတော် TNL ရဲ့ထုတ်ပြန်ချက်ကိုလည်းကိုကဖော်ပြထားပါတယ်။ဒီလိုနိုင်ငံတကာတားမြစ်ထားတဲ့ဘုံသုံးဆွဲမှုနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုအကြိမ်ကြိမ်ဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်ဖြေဆိုတာမရှိပါဘူး။NUG လူခွင့်ဝင်ကြီးဦးအောင်မျိုးမင်းကတော့စစ်ကောင်စီရဲ့ဒီလိုလှုပ်ဆောင်နေမှုကို NUG ဘက်ကမျက်ကွယ်မပြုဘဲတရားမျှတမှုရဖို့အရေးယူလှုပ်ဆောင်သွားမယ်လို့ပြောပါရယ
်ဒီလိုကျူးလွန်နေတဲ့အကြမ်းဖက်စစ်ကောင်စီရဲ့တာဝန်ရှိတဲ့သူတွေအစ်အမြင့်ဆုံးကျွန်တော်တာဝန်ရှိတဲ့သူတွေကိုရာဇဝတ်သားအဖြစ်သတ်မှတ်ပြီးတော့အရေးယူနိုင်ဖို့အများဆုံးကျွန်တော်တို့ကြိုးပမ်းတောင်းဆိုလျက်ရှိပါတယ်အခုလက်ဆက်ပြီးတော့တောင်းဆိုရမှာပဲဘာကြောင့်လဲဆိုတော့ဒါတွေကကျွန်တော်မေးပြောင်းလို့ရတဲ့တာမန်အမှုတွေမဟုတ်ပါဘူးအနာဂတ်တိုင်းပြည်ကိုထူထောင်တဲ့ခါမှာမလွဲမသွေဖြစ်သားမဲ့အသွင်ကူးပြောင်းရေးကာလမှာတရားမျှတဖို့ဆောင်နိုင်မှုရဲ့နောက်တစ်ခါဒါမျိုးတွေမဖြစ်ဖို့အတွက်ကျွန်တော်တို့ကာကွယ်နှိမ့်ပေးနိုင်မှုအတွက်ခိုင်မာတဲ့တရားမျှတမှုကလိုအပ်တယ်ဆက်ပြီးတော့ကြိုးပမ်းမှာပါ
AI ဖွဲ့နီးတူနိုင်ငံတကာလူခွင့်ရေးစောင့်ကြည့်ဖွဲ့ HRW ကလည်းစစ်ပွဲတွေအတွင်းမှာအရက်သားပြည်သူတွေဟာစစ်ကောင်စီတပ်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အာဓမစစ်သားစုဆောင်ခံနေရတာမို့စိုးရင်စရာအခြေအနေဖြစ်နေတယ်လို့အမေရိကဒီဇင်ဘာ21ရက်ရက်စွဲနဲ့အစည်းအဝေးခန်းစာထုတ်ပြန်ပြောဆိုပါရယ်။မြောက်ပိုင်းမဟာမိတ်လက်နက်ကိုင်၃ဘွဲ့ဖြစ်တဲ့တအောက်မျိုးသားလူမျိုးရေးတက်မတော် TNL မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တက်မတော် MNDAA နဲ့ရခိုင်တပ်တော် AA တို့ဟာရှမ်းပြည်မြောက်ပိုင်းကစစ်ကောင်စီတပ်စခန်းတွေကိုပိတ်မထားထိုးစစ်ဆင်တိုက်ခိုက်တဲ့2029စစ်စင်ရေးကိုပြီးခဲ့တဲ့အောက်တိုဘာ29ရက်ကစတင်ခဲ့ပြီးရှမ်းပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကနေထွက်ပြေးလာတဲ့အရက်သားတွေကို MNDAA ကအာဓမစစ်သားစုဆောင်တာတွေလှုပ်ဆောင်နေတယ်လို့ HRW ကြေညာချက်မှာဖော်ပြထားပါတယ်။အရက်သားတွေကိုအာဓမစစ်သားစုဆောင်ပြီးအန်ဒီရဲ့ဖြစ်အောင်လုပ်တဲ့ MNDAA ရဲ့လိုအပ်ဟာစီးဥပဒေကိုချိုးဖောက်တာကြောင့် ချက်ချင်းရက်တန့်ပြီးတက်နိုင်သလားအကားအကွယ်ပေးဖို့လဲ HRW ရဲ့အာရှဒေသဆိုင်ရာညွှန်ကြားမှု Elaine Pearson ကထုတ်ပြန်ချက်ထဲမှာတောင်းဆိုထားပါတယ်။အခုလိုတက်သားသည့်စုဆောင်းနိုင်တဲ့ပတ်သက်ပြီး MNDAA ပြောခွင့်ရလီဂျာဝင်းက MNDAA မှာစစ်မှုရန်ဥပဒေရှိကြောင်းအထူးဒေတာတစ်တွင်မိတင်းနေထိုင်သူအလုံးအရွယ်ရောက်ရင်စစ်မှုထမ်းရမယ်တာဝန်ရှိကြောင်းနဲ့အသက်အရွယ်မပြည့်ဘူးလို့ပြောဆိုတာတွေရှိရင်လည်းစစ်ဆေးပြီးစစ်မှုထမ်းမူဝါဒအတိုင်းလှုပ်ဆောင်ပေးတဲ့အကြောင်း VOE ကိုဖြေကြားခဲ့ပူပါတယ်။ဒါပေမဲ့တိုက်ပွဲတွေကြောင့်လောက်ကင်ကနေစစ်ဆောင်လာတဲ့ပြည်သူတို့ကတော့စစ်သားတွေစုဆောင်ခံရတာနဲ့ပတ်သက်ပြီးသူကိုယ်တိုင်ကျုံခဲ့ရတယ်လို့ VOE ကိုပြောပါတယ်။ဘ
ာအဲ့နိုင်ရတော့နားရတော့ဒီအဆက်နဲ့ရင်းနှီးကွာတာဖြစ်နေကြဟိုကအဲ့လိုမျိုးဒီလမ်းမှာကစစ်တပ်စုဆောင်တာတွေပါတယ်စုံရတယ်။အချို့ရောလမ်းထဲမှာပဲမြင်ရတယ်ဗျာ။ပါတော့လူတွေတော့များတယ်။ဟိုတိုင်းတိုင်းသားတွေကိုဒီလောက်ဆွဲတယ်
HRW ကတော့မြန်မာစစ်တပ်မှလည်းအရွယ်ရောက်ပြီးသူတွေကိုအာဓမအလုပ်စေခိုင်းတာနဲ့ကလေးစစ်သားစုဆောင်းတာတွေရှိခဲ့ဘူးကြောင်းဒါပေမဲ့ဒီလိုဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုဆက်ပြီးတော့ကျူးလွန်နေသလားဆိုတာလက်ရှိစစ်ကောင်စီထိန်းချုပ်ထားတဲ့နေရာတွေမှာအတိအကျသတင်းအချက်လည်းရဖို့ခက်ခဲတယ်လို့ဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့တုံ့လှန်ရေးအင်အားစုတွေကြားအောက်တိုဘာလကုန်ပိုင်းကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တွင်လူဦးရေ300,000နီးပါးအပါအဝင်စုစုပေါင်းလူ630,000ကျော်အိုးရင်စွန့်ခွာထွက်ပြေးနေရတယ်လို့ HRW ထုတ်ပြန်ကြမှာဖော်ပြထားပါတယ်ရှင်
။မြန်မာလက်နက်ကိုင်အဖွဲ့တွေအတင်းအဓမ္မတပ်သားစစ်စုဆောင်မှုလူခွင့်အဖွဲ့တွေဝေဖန်လိုက်တာမမျှသစေအောင်ပြောပြခဲ့တာပါ။အခုဆက်ပြီးတော့စကိုင်းဘက်ခံပတ်မြို့ကန်တွေလည်းစစ်ကောင်စီစစ်ကြောင်းထုမကိုစိုးရိမ်နေရတာပါ။ကာကွယ်ရေးတပ်ဖွဲ့တွေပြန်လည်တိုက်ခိုက်သိမ်းပိုက်ထားတဲ့ဒီခံပတ်မြို့မှာဒေသခံအတော်များများပြန်လည်ဝင်ရောက်နေထိုင်နေပြီလို့အုပ်ချုပ်ရေးအဖွဲ့တွေကပြောပါတယ်။ဒါပေမဲ့မြို့ကိုပြန်လည်ဝင်ရောက်နိုင်ပေမဲ့စစ်တပ်ကနောက်တစ်ချိန်စစ်ကြောင်းထုမှကိုကြောက်နေရတယ်လို့လေကြောင်းကနေပုံကျဲတိုက်ခိုက်မှာကိုလည်းဒေသခံတွေစိုးရိမ်နေပါတယ်။ခံပတ်မြို့ရဲ့နောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
။အခုဒီသမလာထဲမှာစစ်တပ်ကစစ်ကြောင်းထုပြီးပြန်လည်သိမ်းပိုက်ဖို့ပြင်ဆင်ခဲ့တဲ့ခံပတ်မြို့ကိုကာကွယ်ရေးတပ်ဖွဲ့တွေကတပတ်ကြာခုခံတိုက်ခိုက်ခဲ့တာကြောင့်စစ်တပ်ကမသိနိုင်ပဲပြန်လည်ဆုတ်ခွာထွက်ပြေးခဲ့ရတာပါ။ဒီမြို့မှာဒေသခံတွေပြန်လည်နေထိုင်နိုင်ဖို့ကာကွယ်ရေးအဖွဲ့တွေကနေမြေရှင်းလင်းရေးတွေလုပ်နေတာဖြစ်ပြီးတော့အခုဒသမ20ရက်နေ့မှာတော့မြို့ကနေတိတ်ဆောင်နေရတဲ့ဒေသခံတွေကိုကာကွယ်ရေးတပ်ဖွဲ့တွေကပြန်လည်ဝင်ရောက်နေထိုင်ခွင့်ပြုလိုက်ပါပြီ။အခုအချိန်မှာရှင်းလင်းရေးတွေဆက်လုပ်နေပေမဲ့အရသာတွေတဲကပြန်လာခြင်းသူတွေကိုလာရောက်နေထိုင်ခွင့်ပြုလိုက်ပြီလို့ခန့်ပတ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တဦးကအခုလိုပြောပြပါတယ်
။ဟုတ်ကဲ့20ရက်နေ့ကစပြီးဝင်လာတာရှင့်။ပြည်သူတွေကလည်းသူတို့အိမ်သူတို့နေရာပြန်ပြီးပြန်လာနေချင်းဒီကတော့သူစစ်တင်းဖြစ်ထားတဲ့နေရာတွေလောက်ကလွင်ရှင်းလင်းလို့ကမှတချို့မိုင်းကြီးပါရှင်းလင်းလို့ကမနေရာတွေလောက်ကလွင်ဟိုပြည်သူတွေကိုယ့်အိမ်ကိုပြန်နေချင်းနဲ့ပြည်သူတွေကမျိုးစင်ပေးလိုက်ပြီပေါ့နော်ဟုတ်မျိုးရက်ဒီမျိုးရက်ဒီအမတ်တစ်နှစ်ပေါ့နော်ဒီကုတ်တစ်နှစ်အဲ့နေရာတွေမှာတော့ဒီတချို့နေရာလည်းနေကြည့်ထားရလဲရှိသေးတယ်တချို့နေရာကျလည်းရှင်းလင်းအပြည့်အစုံမဝင်နိုင်သေးဘူးပေါ့နော်အဲ့လိုမျိုးနေထားလို့ဆိုရှင်မင်းရောဆက်လက်လုပ်နေကြပဲဒါပေမဲ့တီတူရလည်းပြန်လာနေချင်းညတယ်ဟိုကိုနေရမှာကိုရဲ့ဒီကာဝဲတက်တူလည်းရှိတယ်ဆိုတော့အဲ့မှာလည်းလုံးဂျုံနေလို့ခံစားရလည်းပါမယ်ပေါ့နော်ဆိုတော့ပြန်လာနေချင်းလည်းဆိုတော့ပြန်လာနေခွင့်ပြုလိုက်တဲ့ပေါ်ပေါ့ဟုတ
်ရသားတွေပြန်လဲဝင်ရောက်နေဖြစ်ပေမဲ့ဒေသခံတွေကတော့စစ်တပ်ရဲ့နောက်တစ်ကြိမ်စစ်ကြောင်းထိုးတိုက်ခိုက်မှာကိုရောလေကြောင်းကနေလာရောက်ဘုံကျဲတိုက်ခိုက်မှာကိုပါစိုးရိမ်နေသေးတယ်လို့ခံပတ်မြို့ကန်တူကလည်းပြောပါတယ
်ပထမအဝင်မခံဘူးမနေ့ပိုင်းကအာနေ့လည်းလောက်ပြတော့သွားကြည့်ကြည့်ကြဆိုပြီးအာသူကဝင်ခိုင်းတော့အရာကိုအိမ်ကိုထန်ကြည့်ကြတော့အရာကလေးတစ်ယောက်ကလာပြောတာနေလို့ရပြီကအဲ့ဒါမျိုးလာပြောတော့မနေ့ကစဝင်လို့ရတာကြစက်ကြောင်းထပ်ထိုးလာမလားလင်းရင်ထပ်ပြန်လာမလားအဲ့ဒါကိုတောက်ကြတာပါဒီလိုပဲတောက်လို့ပါဆိုရင်လို့ပါ
တိုက်ပွဲတွင်ခန့်ပတ်မျိုးထဲမှာနေ20နီးပါးပျက်စီးခဲ့ရပြီးအများစုဟာစစ်တပ်တပ်ဆွဲထားတဲ့စစ်တပ်ကုန်းနဲ့အနီးဆုံးမှာရှိတဲ့အမတ်တင်းနဲ့အမတ်နေရက်ွက်ကနေနေဖြစ်ပါတယ်ခံပတ်မြို့ကစစ်တပ်ကုန်းကိုနိုဝင်ဘာလထဲမှာကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ပြီးတဲ့နောက်ပြည်သူ့အုပ်ချုပ်ရေးဖော်ဆောင်နေချိန်မှာပဲစစ်တပ်ကအင်အားနေရာကနဲ့စစ်ကြောင်းထိုးပြီးတော့ပြန်လည်သိမ်းပိုက်ဖို့ပြင်ဆင်နေတဲ့အချိန်မှာကာကွယ်ရေးတပ်ဖွဲ့တွေနဲ့တပတ်နီးပါးတိုက်ပွဲတွေပြင်းထန်ခဲ့တာပါတိုက်ပွဲတွင်စစ်တပ်ဘက်က30နီးပါးသေဆုံးခဲ့ပြီး18ဦးထိခိုက်ဒဏ်ရာရရှိခဲ့သလို2ဦးကိုစစ်တုံးမှအဖြစ်ဖမ်းဆီးနိုင်ခဲ့ပါတယ်ဒါပြင်လက်နက်တွေလည်းသိမ်းဆီးရမိခဲ့တယ်လို့အမျိုးသားညီညွတ်ရေးဆိုရကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့ခံပတ်မြို့အခြေအနေနဲ့ပတ်သက်လို့တစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ
ခံပတ်မြို့ကန်တွေစစ်ကောင်စီစစ်ကြောင်းထုမှဆွေးနွေးနေတာကိုရနိုင်ပြောပြခဲ့တာပါအခုတော့ထိုင်းလွှတ်တော်နိုင်ငံခြားရေးကော်မတီမြန်မာအရေးအကြံပြုလိုက်တာပါမြန်မာအကြံတီဖြစ်ရှင်းရမှာလွတ်ဆောင်တင်တာတွေကိုထိုင်းအောက်လွှတ်တော်နိုင်ငံခြားရေးကော်မတီကလုပ်တဲ့ချက်တာရင်းနဲ့ဆွေးနွေးပွဲကနေအကြံပြုချက်၅ခုချမှတ်ဖို့သဘောတူခဲ့ပါတယ် ထိုင်းနိုင်ငံကိုရောက်လာတဲ့တန်းနဲ့ချီတဲ့မြန်မာရွှေပြောင်းလူသမားတွေအရေးအပြင်မြန်မာအကြက်တဲကိုရှော့ချဖို့အာဆီယံနဲ့အိန္ဒိယနိုင်ငံတွေသာမက NUG မြို့သားညီညွတ်ရေးဆွေးနွေးတဲ့တိုင်းဒေသလူမျိုးစုတွေသက်ဆိုင်ရာဖွဲ့စည်းတွေနဲ့ဆက်ဆံဖို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကိုအကြံပြုခဲ့ပါတယ်ကိုစီတူပြောပြပေးပါအောင်ခင်ဗျာ
မြန်မာအရေးနဲ့ပတ်သက်ပြီးမနေ့ကဒီဇင်ဘာလ21ရက်နေ့ကထိုင်းလွတ်တော်နိုင်ငံခြားရေးကော်မတီမှဆွေးနွေးခဲ့ကြတာဖြစ်ပြီးထိုင်းဆိုရအနေနဲ့မြန်မာအကြက်တဲအတွက်လှုပ်ဆောင်တင်တာတွေကိုကြံပြုခဲ့ကြတာဖြစ်ပါတယ်ထိုင်းနိုင်ငံခြားရေးဌာနဟာအာဆီယံအိန္ဒိယနိုင်ငံတွေနဲ့တန်တမာဆက်ဆံရေးကိုအားကောင်းလုပ်ဖို့ကြာကာလမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်တိုင်းဒေသလူမျိုးစုတွေတခြားမိဖက်ဖွဲ့စည်းတွေနဲ့ထိတွေ့ဆက်ဆံဖို့နဲ့မြန်မာနိုင်ငံတွေကအဖွဲ့အစည်းပေါင်းစုံနဲ့ထိတွေ့ဆက်ဆံပြီးဖြစ်ပွားနေတဲ့ပြည်ပခန့်တွေကိုရှင်းချဖို့အပြင်မြမအပြောင်းလဲအတွက်ထိုင်းစစ်တပ်နဲ့ထိုင်းအစိုးရကနေစောင့်ကြည့်ထိန်းချုပ်ပေးမဲ့ဂျာဂန်ယုံတစ်ခုကိုဖွင့်လှစ်ထားဖို့နဲ့မြမတို့ခသည်တွေထိုင်းနိုင်ငံထဲမှာရှိနေတော့တရားဝင်အလုပ်လုပ်ခွင့်ရဖို့ပါဝင်တဲ့အချက်၅ချက်ကိုကြံပြုခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံတစ်ခုရဲ့အရေးကိစ္စကိုထဲထဲဝင်ဝင်ပြောဆိုဖို့လက်ဆောင်လေးရှိတဲ့ထိုင်းနိုင်ငံရဲ့အစုအဖွဲ့တွေအခုလိုမြမအရေးချင်းကပ်လာတဲ့ပုံဟာပထမဦးဆုံးလို့ပြောလို့ရနိုင်ကြောင်းနိုင်ငံရေးလေ့လာသူနဲ့အရက်ဖက်အဖွဲ့တချို့က VOA ကိုပြောပါတယ်ဒါအပြင်လက်ရှိမှာစစ်ကောင်စီဟာသူ့ရဲ့တပ်စခန်းတွေကိုတဖြည်းဖြည်းလက်လွတ်ဆုံးရှုံးနေရတာကြောင့်နိုင်ငံတကာတိုက်ဝမ်းကမြန်မာပြည်ဖက်ကကိုရှုမြင်တဲ့ပုံစံဟာပြောင်းလဲလာတယ်လို့နိုင်ငံရေးလေ့လာသူတွေကမြင်ပါတယ်။အရင်ကထိုင်းဆိုရဟာမြန်မာစစ်တပ်ဖက်ကတိတိတတ်တရက်တီခဲ့တာမျိုးရှိခဲ့ပါတယ်။အခုတော့စစ်ရေးမှာနေမီစိုးမှုမှုကြဆင်းလာတာအမေရိကန်နိုင်ငံသားကြီးအပေါ်မှာတစုံတရာလွှမ်းမိုးမှုရှိတဲ့သတင်းစာတွေအမေရိကန်ငြိမ်းချမ်းရေး Institute USIMB လို့အဖွဲ့တွေရဲ့ရှုမြင်ချင်းကပ်ပုံတွေပြောင်းလဲလာတာကလည်းထိုင်းရဲ့စဉ်းစားပုံကိုတနည်းတစ်ပုံပြောင်းလဲခဲ့တာဖြစ်နိုင်ကြောင်းနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာအောင်သိန်းမြင့်ကပြောပါရယ်နိုင်ငံကြီးတွေရဲ့မူဝါဒအပြောင်းလဲနဲ့တူအိန္ဒိယမြန်မာနဲ့ရှိရှိဆက်ဆံရေးနိုင်ငံရေးအပြောင်းလဲမှာပေါ်ထွက်လာမဲ့အင်အားစုတွေနဲ့ဆက်ဆံရေးပြည်လည်နိုင်မှုအတွက်အခုလိုထိုင်းနိုင်ငံရဲ့အစုအဖွဲ့တွေကလွတ်တော်လမ်းကြောင်းကနေချင်းကပ်လာပုံရကြောင်းသူကပြောပါရယ
်ဟိုထိုင်းဆိုတာမျိုးကလည်းပဲအမေရိကန်နိုင်ငံနဲ့ကတော့ဟိုကနော်ဒီမဟာဗျူဟာမြောက်အကျိုးစီးပွားပဲဖြစ်တဲ့အခါကျတော့အမေရိကန်နိုင်ငံရဲ့မူဝါဒကလည်းပဲထိုင်းပေါ်မှာတစုံတရာဘာမှမရှိတာမျိုးပေါ့နော်ဒါမျိုးတွေလည်းရှိတယ်နောက်ပြီးတော့ဟိုထိုင်းလွတ်တော်အမတ်ဖြစ်တဲ့ဒီဥပကိလည်းပဲအာဒီမင်းအောင်နိုင်နဲ့ဆက်သွယ်ဆက်ဆက်တယ်ဆိုပြီးတော့ဖန်စီထင်းထင်းခံရတဲ့ကိစ္စနိုင်ငံရေးရာထိုးနှက်ချက်ဖြစ်တာပေါ့နော်ဆိုတော့အဲ့ဒါလည်းရှိတယ်နောက်တစ်ခုကကြတော့တရုတ်နိုင်ငံဘက်ကလည်းပဲလက်ရှိအခြေအနေနဲ့ပတ်သက်လာလို့ရှိရင်အထူးသဖြင့်တော့နော်ဒီအွန်လိုင်းကြောင်ပြန့်လုပ်ငန်းနေနဲ့ပတ်သက်လာလို့ရှိရင်ဒီတီးကြကြနေနေမှုရွေးချက်ရှိတဲ့အခါကျတော့ဒီလိုအခြေအနေကြီးကြီးမားမားကိုဖြစ်လာတာပေါ့နော်အဲ့တော့ထိုင်းနိုင်ငံနဲ့ဆက်ဆက်နေတဲ့အပိုင်းမှာလည်းဒီရွှေကုတ်ကိုမျိုးတဲ့လိုမျိုးနေရာတွေကလည်းရှိနေတဲ့အခါကျတော့အဲ့ဒါတွေနဲ့ပတ်သက်လို့အဲကျွန်တော်တို့တရုတ်နဲ့ထိုင်းနဲ့ကြားသဘောတူညီမှုနဲ့ဆွေးနွေးမှုတွေရှိပုံရတယ်ပေါ့နော်ဆိုတော့ဒါတွေကနိုင်ငံတကာအခင်းချင်းမှာတရုတ်ရဲ့အဲရည်တည်ချက်အပြောင်းလဲရွှေကွက်ကစားကွက်တွေနဲ့လည်းဆက်ဆက်နေတယ်လို့ပြောလို့ရတယ်အဲ့တော့ထိုင်းနိုင်ငံရဲ့အဒီနိုင်ငံသားရေးမူဝါဒတနည်းအားဖြင့်တော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ရည်တည်ချက်ကအစုံတရာပြောင်းလဲသွားတဲ့သဘောတနည်းအားဖြင့်တော့ငွေဥဒေါ်လာရေးအတွက်တော့အပြူသဘောထိုးတက်မှုတစ်ခုလို့ကျွန်တော်တို့မြင်ပါတယ်ပေါ့နော်ဒီလိုလေးဆက်ဆက်မှုရှိနိုင်ပါတယ်
ထိုင်းလွတ်တော်နိုင်ငံသားရေးဌာနကဆွေးနွေးခဲ့တဲ့အထက်မှာမြန်မာဒုက္ခသည်တွေအလုတ်ကံရရှိရေးဆိုတဲ့အချက်ကတော့အဆင့်ကျော်ပြီးစဉ်းစားမှုတစ်ခုဖြစ်တယ်လို့မြန်မာလူထုမားရေးစောင့်ကြည့်ကူညီနေသူတွေကဝေဖန်ပါတယ်အခုဆိုရင်မြန်မာနိုင်ငံတဲကဒုက္ခမျိုးစုံနဲ့ထွက်ပြေးလာသူတွေဟာအထောက်ထားမဲ့နေထိုင်နေကြပြီးနေရက်ကိုပြန်မပို့ဖို့အတွက်လည်းထိုင်းရဲတွေကိုလက်ပေးနေရကြောင်းပြောပါတယ်တကယ်တော့တရားဝင်အလုပ်ရဖို့အထက်တရားဝင်နေထိုင်ခွင့်ရဖို့ကိုပဲထိုင်းအစိုးရကဦးစားပေးလှုပ်တင်ကြောင်းထိုင်းနိုင်ငံမဟာချိုင်မြို့နယ်အခြေဆိုင်မြန်မာလူ့သမားကူညီဆောင်ရှောက်ရေးကော်မတီ AAC ရဲ့ဥက္ကဋ္ဌဥက္ကဋ္ဌကြီးက VOA ကိုပြောပါတယ
်သူတို့လိုချင်တဲ့အပိုင်းကတော့တရားဝင်အလုပ်လုပ်ရှိချင်တာအလုပ်တိုင်ခွင့်လောင်းပေးချင်တာဒါပေမဲ့ကျွန်တော်တို့ကအဲ့ဒီစင်တွေကိုကျွန်တော်လိုချင်တာကအဲ့ဒီနိုင်ငံကြီးခုလုံလာတဲ့အလုပ်သမားအောက်ခြေလူတန်းသားရောအလဲတန်းရောအလက်တန်းရောအကုန်လုံးကိုတရားဝင်ဖြစ်ဖို့ပဲကျွန်တော်တို့တိုက်တွန်းစေချင်တာနိုင်ငံတကာမှာတရားဝင်ဖြစ်အောင်လုပ်ပေးမယ်ဆိုရင်ဒါကျွန်တော်တို့အများကြီးကြိုးစားရမယ်အများကြီးလည်းဟိုဟာအဆင်ပြေတာပေါ့ဗျာတရားဝင်အလုပ်လုပ်ဖို့ဆိုတော့သူတို့ဘက်ကပြောတာပိုသွားတာပေါ့ကျွန်တော်တို့ကမကြိုက်ဘူးလက်ရှိရှိနေတဲ့တရားဝင်တွေကမှတော့အလုပ်မပေးနိုင်ဘူးစဉ်းစားလိုက်ရင်တော့သူတို့ဦးစားပေးတဲ့အချက်တွေမှာကျေးဇူးတင်တယ်ဒါပေမဲ့အဆင့်ကျော်နေတာပေါ့
နိုင်ငံရေးကြောင့်ဖြစ်စေဒုက္ခမျိုးစုံကြောင့်ထွက်ပြေးလာသူတွေဖြစ်စေမြန်မာနိုင်ငံသားတွေကိုထိုင်းအစိုးရဆက်ဆက်ကတရားဝင်နေထိုင်ခွင့်ပေးခဲ့ကြောင်းဥက္ကဋ္ဌကြီးကပြောပါတယ်အခုဆိုရင်နှစ်နိုင်ငံအစိုးရရဲ့လူ့သမားစာချုပ် MOU နဲ့လာတဲ့မြန်မာလူ့သမားတွေတောင်မှထိုင်းမှာယာနဲ့ချီပြီးတော့လှုပ်လှက်မဲ့ဖြစ်နေကြောင်းသူကပြောပါတယ်အခုဆိုရင်ထိုင်းကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားအရေအတွက်ကလေးသန်းကျော်လောက်ရှိလိမ့်မယ်လို့လူ့သမားရေးအဖွဲ့အစည်းတွေကခန့်မှန်းထားပါတယ်။နိုင်ငံရေးစီးပွားရေးပြပခတွေကြောင်းအိန္ဒိယချင်းထိုင်းတရုတ်ပါဝင်မလေးရှားတန်ကိုရီးယားဂျပန်မှာအလုပ်သွားလုပ်တဲ့မြန်မာအရေအတွက်ကတဖြည်းဖြည်းများလာပါတယ်။မြန်မာနဲ့ပတ်သက်ပြီးဖြစ်ပွားနေတဲ့နယ်စပ်ဖြတ်ကျော်ပြဿနာမျိုးစုံကိုလည်းအိန္ဒိယချင်းနိုင်ငံတွေရင်ဆိုင်ဖြေရှင်းနေရတာပါခင်ဗျာ။
ထိုင်းလွတ်တော်မြမအရေးအကြံပြုလိုက်တာကိုကိုစီတူပြောပြခဲ့တာပါအခုလိုသတင်းလွှာတွေပြီးမှတော့တောက်ကြညာပတ်ကဏ္ဍတွေမြန်မာကန္တာသုဒ္ဓဆုံးလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့တောက်ကြညသတင်းတွေကိုဆက်ပြီးတော့ပြောပြနေပါတယ်။မကြာခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ယူဝက်မှာတော့သုဒ္ဓဆုံးလင် American တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေမတိုင်ခင်အရင်ဆုံးမက်ခင်ဖြူထွေးပြောပြတဲ့အမျိုးသမီးကဏ္ဍပထမပါ။ကိုဝင်ဆောင်ကျမကြီးစောင့်ရှောက်မှုမရတဲ့ဒုက္ခသည်အမျိုးသမီးတွေအကြောင်းပြောထားပါတယ်။မြန်မာနိုင်ငံတည်းလက်နက်ကင်ပဋိပက္ခတွေကြောင့်အိန္ဒိချင်းအိန္ဒိယနိုင်ငံကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအိန္ဒိယဘုဆိုရကဒုက္ခသည်တွေအဖြစ်တရားဝင်အသိမှတ်မပြုသလိုနိုင်ငံတကာအကူအညီဆိုတာလည်းမရှိတာကြောင့်အချိန်ကြာလာတာနဲ့အမျှအချက်တဲတွေပုံများလာတယ်လို့မီဇိုရန်ပြည်နယ်အတွင်းကဒုက္ခသည်ရေးဆောင်ရွက်နေသူတွေကပြောပါတယ်အထူးသဖြင့်ကိုဝင်ဆောင်မျိုးသမီးတွေနဲ့ကလေးငယ်တွေအတွက်စားဝတ်နေနဲ့ကျန်းမာရေးဆောင်ရွက်မှုတွေအထူးလိုအပ်နေပါတယ်ဆေးဝန်ထမ်းတူဖြစ်တဲ့မက်ဒမ်နိုးလိုင်ကပြောတာကိုမက်ခင်ဖြူထွေးပြောပြပေးပါအောင်ခင်ဗျာ
There's a path we must choose sometime. Gotta stand up and fight sometime.
ဆိုတော့ပရမဆုံးမေးချင်တာကဒီအခုအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အခုနောက်ဆုံးဆိုလို့ရှင်ခံမှန်းကြည့်ဘလောက်လောက်ရှိမလဲရှင
်ဟုတ်ကဲ့ကျမတို့ဒီခံမှန်းရတဲ့လောက်ကတော့ခုကဒါပေမဲ့ဟိုအချိန်တွေကမတည်မငြိမ်ဖြစ်နေတဲ့ခါကျတော့အတိအကျတော့ပြောလို့မရဘူးဗောနော်ကျမတို့ခမရတလောက်ကတော့4,000ဝန်းကျင်တော့ရှိနေပြီလို့ကျမတို့သိရတယ်ဟုတ်ကဲ့ပါအမအ
ဲ့တော့ဒီအချိန်မှာရောဒီအမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါတယ်ဆိုတာသိရတယ်ဆိုတော့ရာခိုင်နှုန်းအဖြစ်ဘယ်လောက်ရှိနိုင်မယ်လို့ခံမှန်းလဲကိုကိုယ်တိုင်မြင်ရတဲ့အခါမှာအမျိုးသမီးတွေအများစုဖြစ်မလားဒါမှမဟုတ်လို့ရှင်လည်းကလေးနဲ့အမျိုးသမီးတွေဘယ်နဲ့ရာခိုင်နှုန်းလောက်လို့ခံမှန်းမိလဲ
ဒီဒုက္ခသည်တွေထဲမှာတော့အမျိုးသမီးနဲ့ကလေးတွေအများဆုံးဖြစ်တယ်ဗောနော်ရာခိုင်နှုန်းနဲ့ပြောကြည့်မယ်ဆိုရင်85ရာခိုင်နှုန်းလောက်အမျိုးသမီးနဲ့ကလေးတွေဖြစ်မယ်ဗောနော်ဒီထဲမှာမှာကလေးဥယေကပို့ပြီးတော့များနေတာတွေ့ရတယ်ဟုတ်ကဲ့မာကလေးဥယေကရာခိုင်နှုန်းနဲ့ခမမယ်ဆိုရင်တော့ဟွာ40ရာခိုင်နှုန်းလောက်ရှိမှာဗောနော်အမျိုးသမီးဥယေကကြတော့ဟွာ35ရာခိုင်နှုန်းလောက်ရှိမယ်ဗောနော်ကျမတို့အဲ့လိုပဲခမထားပါတယ်ဟုတ်ကဲ့
ဆိုတော့အခုလက်ရှိမှာရောဒီဒုက္ခသည်တွေကဘယ်လိုပုံစံနဲ့နေထိုင်နေကြရလဲရှင်အိန္ဒိယနိုင်ငံဆိုရင်လည်းဒါအာရှနိုင်ငံအနေနဲ့ပေါ့နော်ဒီဒုက္ခသည်တွေကိုအတိအမှတ်ပြုကာကွယ်ပေးတာမျိုးရောရှိပါလား
ဟုတ်ကဲ့ကျွန်မဒီအတိအမှတ်ကာကွယ်ပေးမှုရှိသလားဆိုတဲ့ပိုင်းလေးကိုနည်းနည်းအရင်ဖြေရှင်းတယ်ပေါ့နော်ဒါအမှန်တိုင်းပြောရမယ်ဆိုရင်ဒီအိန္ဒိယဘူဟိုအစိုးရအနေနဲ့ကြတော့အခုချိန်ထိကိုဒီဒုက္ခသည်တွေကိုအတိအမှတ်ပြုတာမျိုးလုံးဝမရှိဘူးပေါ့နော်ဒီလိုမျိုးအတိအမှတ်မပြုတဲ့အပြင်အာသူတို့ကဘယ်လိုပြောရမလဲပြီးခဲ့တဲ့ October နဲ့ September လလောက်မှာဆိုရင်သူတို့ဒီဒုက္ခတဲ့မီဇိုရမ်အတွင်းမှာရှိနေတဲ့ဒုက္ခတဲ့တချို့ကိုဆိုရင်တော့ biometric user တွေရှိတယ်ပေါ့နော်ဒီလိုမျိုးသူတို့ user တာကမီဇိုရမ်အစိုးရနဲ့အချိန်မီအာတာမြစ်ခဲ့ပြီမဲ့ဒါမဲ့တချို့တဝက်တွေကတော့ပါသွားတယ်ပေါ့နော်ဒီဟာကျတော့ဘိုအစိုးရအနေနဲ့လာယူတယ်လို့သိရတယ်ဗောနော်ဖြီသေးရေးဝင်ကြီးဌာနရင်ခင်ကြားချက်ရလာယူတယ်လို့သိရတယ်ဆိုတော့ခါကျတော့သူတို့ကအရန်ထိတ်လန့်နေဗောနော်တချို့ကကျတော့ဒီမှာလဲနေရတာလုံချုံမဲ့တင်ပြီးတော့ပြေးလာခဲကြတဲ့လူတွေပါဆိုတော့သူတို့ဒီလိုတွေ biometric တွေယူခံရတဲ့ခါကျတော့ဒါကျမတို့မြန်မာပြည်ပဲပြန်ဖို့ခံရမလားဒါမှမဟုတ်ကျမတို့ဖမ်းပဲဖမ်းတော့မလားတရားမဝင်တဲ့လူတွေဆိုမှဖမ်းပဲဖမ်းတော့မလားဆိုမှသူတို့အရန်စိုးရင်ကြတယ်တချို့ကကြောက်ကြတယ်ဗောနော်အဲ့လိုမျိုးခြေနေတွေရှိတယ်အာကျမတို့အနေနဲ့ကြတော့ဒါကအာဒီအိန္ဒိယနိုင်ငံဟာဆိုရင်လဲကြည့်ရမယ်ဆိုရင်တော့ဒါ Federal Democracy အရန်ထွန်းကားတဲ့နိုင်ငံဖြစ်တယ်အာအဲ့ဒီလိုမျိုးသူတို့ Federal Democracy အရန်ထွန်းကားတဲ့နိုင်ငံတနိုင်ငံကအာဒီဖက်တခြားကိုအိန္ဒိယနိုင်ငံမှာFederal Democracy ရရှိဖို့စ조사နေတဲ့ဒီသူတွေကိုအဲတို့ကျမတင်တယ်အားပေးရမယ်ဗောနောဖေးမရမယ်ကာကွယ်ပေးရမယ်လို့ကျမတင်တယ်ဒါမဲ့တို့ရဲ့လိုရက်ကကြတော့အဲ့ဒီလိုမဟုတ်ဘူးအခုတို့ဒီဒုက္ခသည်တွေဟာဆိုရင်ပြောရမယ်ဆိုရင်စပြေးလာကြတဲ့ကတို့ကအဲတချို့ကမိသားစုဆုံးရှုံးတဲ့လူတွေရှိတယ်တချို့ကကြတော့ဟိုအိုးအိမ်တွေဆုံးရှုံးရတဲ့လူတွေဗောနောကိုစီအစိတ်တန်ရာတွေကြီးနဲ့လာကြတဲ့လူတွေကြီးပဲဆိုတော့အခါကျဒီမှာသူတို့ကလုံခြုံမှုရစေချင်တယ်အိန္ဒိယဆိုရကြတော့ဒါ Federal Democracy ရတဲ့နိုင်ငံလူအခွင့်အရေးကို သူတို့တံဖိုးတဲ့ထားတဲ့နိုင်ငံလို့တည်ထားတယ်ပေါ့နော်ဒီလိုမျိုးလူအခွင့်အရေးထွန်းကားတဲ့နိုင်ငံကဘာလို့ဒီဒုက္ခတွေရရဲ့ရှင်တန်ရေးကိုသူတို့ဘာလို့မလေးစားပေးနိုင်ရတာလဲပေါ့နော်ဆိုတဲ့ခါကျတော့ကျမတို့အနေနဲ့ဒီဟာအတွက်အင်မတန်မဝမ်းနည်းတယ်လောလောဆယ်အနေနဲ့ကျတော့ဒီဒုက္ခတွေရကဒီမီဇိုရမ်အစိုးရအနေနဲ့ပဲသူတို့မီဇိုရမ်အတွင်းမှာပဲလွတ်လွတ်လပ်လပ်နေထိုင်ခွင့်ရတယ်လို့ပြောရမှာပေါ့နော်
ဒါတော့ပြည်နယ်အစိုးရကတော့တစုံတရာအကူအညီထောက်ပံ့တယ်ဒါပေမဲ့ဒီဖက်ဒရယ်အစိုးရအနေနဲ့အိန္ဒိယဗဟိုအစိုးရတစ်ခုလုံးအနေနဲ့ကတော့ဒါဒုက္ခသည်တွေအပေါ်မှာထောက်ပံ့ပေးမှုလောလောဆယ်မှာမရှိဘူးလို့ပြောလို့ရမလားမ
ရှိဘူးဟုတ်အဲ့လိုပြောလို့ရပါတယ်ဟုတ်ကဲ့
နိုင်ငံတကာဥမာကုလသမဂ္ဂလို့အဖွဲ့အစည်းတွေနိုင်ငံတကာကအဖွဲ့တွေကပေါ့အကူအညီဆောက်ရှောက်တဲ့အဖွဲ့တွေကလာပြီးတော့ကူညီတာမျိုးရှိလား
ဟုတ်ကဲ့ကျမတို့တည်ရတဲ့လောက်ကတော့ခုကုလသမဂ္ဂဒီ UN နဲ့ပတ်သက်ရင်တော့မဟုတ်နော်ဒီဖက်မှာကျတော့လုံးဝအကူအညီပေးမှုတခါမှကိုကျမတို့မကြုံဘူးပါဘူးဒီဖက်မှာလည်းကြားလည်းမကြားဘူးပေါ့နော်သူတို့လာပြီးတော့ကူညီတာမျိုးလုံးဝမရှိဘူးဆိုတာပဲကျမပြောချင်တယ်လောလောဆယ်တော့ဒီမီဇိုရမ်ပြည်နယ်အစိုးရရဲ့ကူညီမှုနဲ့ပေါ့နော်ဒီပြည်နယ်အစိုးရရဲ့ကူညီမှုရဲ့ပြီးတော့မီဇိုရမ်ပြည်သူလူထုရဲ့ဒီကူညီမှုနဲ့ပဲရပ်တည်နေရတာပါဟုတ်ကဲ့
ဆိုတော့အတိအကပေါ့နော်ဒီဒုက္ခသည်နဲ့ပတ်သက်ပြီးတော့အခုလိုနိုင်ငံတကာကူညီရလည်းမရဘူးဆိုတဲ့အခါကျတော့အခက်ခဲဘာတွေအတိအကကြုံရတာရှိလဲအထူးသဖြင့်ဒီနေရာမှာအမျိုးသမီးတွေနဲ့ကလေးငယ်တွေနဲ့ပတ်သက်ပြီးတော့လည်းပြောပြပေးစီချင်ပါတယ်ပါဆိုတာအမျိုးသမီးကဏ္ဍလည်းဖြစ်တဲ့အခါကျတော့လေဆိုတော့အမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့တခြားဒုက္ခသည်နဲ့မတူပို့ပြီးတော့ကြုံရတဲ့အခက်ခဲတွေလိုအပ်ချက်တွေရှိရဆိုလို့ရှင်လည်းဘယ်လိုကြုံရသလဲဆိုတာပြောပြပါရှင
်ဟုတ်ကဲ့ပါအခုသူတို့မီဇိုရမ်ပြည်နယ်အစိုးရကူညီပေးတာဟုတ်တယ်ပေါ့နော်ဒါပေမဲ့လည်းသူတို့ကဒီဒုက္ခသည်တွေဒီမှာဒီမီဇိုရမ်အတွင်းမှာရောက်နေတဲ့ဟာဆိုရင်2021ကစမယ်ဆိုရင်အခုဆိုရင်3နှစ်ကာလထဲဝင်နေပြီပေါ့နော်ဆိုတော့ခါကြတော့ဒီမီဇိုရမ်ကဒါ state တစ်ခုတတာပဲဖြစ်တယ် state တစ်ခုပဲဖြစ်တယ်ဒီ state တစ်ခုကနေပြီးတော့သူတို့လူဦးရေနီးပါးရှိတဲ့ပြည်သူတွေပြန်ဆောင်ရှောက်ပေးနေရတဲ့ခြေနေပေါ့နော်သူတို့အတွက်ကလည်းတကယ်ပဲဒါကြီးမားတဲ့အလုပ်တစ်ခုပဲပြီးတော့တချို့မီဇိုရမ်ပြည်သူတွေဆိုလည်းအကုန်လုံးကချမ်းသာနေတာမျိုးမဟုတ်ဘူးအကုန်လုံးကပြီးအောင်နေတာမျိုးမဟုတ်ဘူးသူတို့ရှိတဲ့အထဲမှာမှဒီဒုက္ခတွေရလူသားချင်းစာနာမှုအနေနဲ့ပြန်ပြီးတော့မျှဝေပေးတာပဲဖြစ်တယ်ဘွနော်ဆိုတော့အခုနောက်ပိုင်းမှာကျတော့အခြေခံအစားတောက်လို့ပြောတဲ့ချိန်မှာအခြေခံအကြဆုံးဖြစ်တဲ့ဆန်တော်မှတချို့ချက်စရာမရှိတော့ဘူးတချို့နေရာဆိုရင်ဒီနေ့ခြေထားတယ်ပြန်မဆက်နိုင်ဘူးနောက်နေ့တက်ကလည်းချက်စရာမရှိဘူးပြန်ပြီးတော့ခြေဖို့ကလည်းအားနာနေတယ်ပေါ့နော်အဲ့လိုမျိုးဒုက္ခတွေစခန်းတွေအများကြီးပဲရှိတယ်ပြီးတော့ဒီမှာအလို့ကပုံမှန်မရှိဘူးပေါ့နော်ဒီဖက်မှာကိုယ်နိုင်ငံမဟုတ်တဲ့ခါကျတော့အလို့ကရဖို့မလွယ်ဘူးနေစားလိုမျိုးလုပ်မယ်ဆိုရင်လည်းအလို့ကပုံမှန်မရှိတဲ့ခါကျတော့ဒီအခြေခံစားတောက်ကုန်တွေကအစားဒီဖက်မှာအရင်ပဲခက်ခဲနေတယ်ပေါ့နော
်မြို့သမီးနဲ့ကလေးငယ်တွေနဲ့ပတ်သက်လို့ရောဘယ်လိုခက်ခဲရှိလဲရှင်
ဟုတ်ကဲ့ဒုက္ခတွေတွေတော့သူတို့ကိုစီအခက်ခဲတွေအားလုံးရှိကြတယ်ဗောနော်ဒီထဲမှာမှကျမတို့အခုချိန်မှာဒုက္ခရောက်ဆုံးကကိုဝင်ဆောင်တွေလို့ပြောလို့ရတယ်ဘာလို့လဲဆိုတော့ကိုဝင်ဆောင်တွေကိုဝင်ဆဖြစ်လာပြီဆိုကြဲကကျမတို့စစ်ဆေးပေးတဲ့ကြားမကြီးဆောင်ရှောက်မှုရာတင်ရထိုက်တဲ့ကြားမကြီးဆောင်ရှောက်မှုတွေအများကြီးလိုအပ်တယ်ဒါတင်မကပဲနဲ့သူတို့ရဲ့ဖြစ်တင်ဖြစ်ထိုက်တဲ့အာဟာရလိုအပ်ချက်တွေအများကြီးရှိတယ်။ဘာလို့လဲဆိုတော့သူတို့ကတယောက်မဟုတ်တော့ဘူးပေါ့နော်။နှစ်ယောက်စာဖြစ်သွားတဲ့ခါကျတော့ပထမသူဒီကိုဝင်မဆောင်ခင်ကအချိန်နဲ့မတူတော့ဘူး။သူတို့အာဟာရနှစ်ဆပို့ပြီးတော့လိုအပ်တာမျိုးတွေရှိတယ်။ပြီးတော့ကိုဝင်ဆဆောင်ပြီးဆိုကြဲကကျမတို့ဘာလုပ်ရမလဲဆိုတော့ PMCT လို့ခေါ်တဲ့ကျမတို့မိခင်ရတဲ့ကလေးကိုတစင်ကူးစက်တက်တဲ့ယောဂတွေကိုကျမတို့စစ်ဆေးပေးရန်လိုအပ်တယ်။လိုစစ်ဆေးတဲ့ချိန်မှာကျမတို့ပုံမှန်စစ်ဆေးနေကြဆိုရင်ဒါ syphilis ယောဂါတွေရှိတယ် HIV တွေရှိမယ်ပြီးတော့ကျမတို့ hemoglobin လို့ခေါ်တဲ့တန်တက်ချိုတဲ့မှုလေးတွေလည်းစစ်ဆေးပေးဖို့လိုအပ်တယ်ပေါ့နော်ဒီလိုမျိုးကျမတို့နိုင်ငံမှာနေတဲ့ခါကျဒီဒါမျိုးတွေကကျမတို့ public health မှာကျတော့ဒီအခမဲ့နဲ့စစ်ဆေးပေးနေတယ်ပေါ့နော်ဒါမဲ့ဒီဖက်နိုင်ငံရောက်တဲ့ခါကျတော့သူတို့မိခင်တွေကသူမျိုးကိုစစ်ဆေးမယ်ဆိုရင်သူတို့ကဟိုဒီဖက်အိန္ဒိယရူပီနဲ့350လောက်အနည်းဆုံးပေးရတယ်။350ကခုငွေလဲနှုန်းနဲ့တွက်မယ်ဆိုရင်မြန်မာကျပ်ငွေ13,000ဝန်းကျင်ရှိတယ်။ဆိုတော့ကကြ4မျိုး5မျိုးလောက်စစ်ဆေးလိုက်မယ်ဆိုရင်တော့သူတို့မှာ6,000 9,000ဝန်းကျင်ကျသွားတယ်။ဒီပိုက်ဆံကိုအခုချိန်မှာဒုက္ခတွေဖြစ်နေတယ်။ဒါအလုပ်လက်မဲ့လည်းဖြစ်နေတဲ့ကာလမှာဒီပိုက်ဆံကိုမိခင်တိုင်းကမပေးနိုင်ဘူး။ ဆိုတော့ဒီကာကွယ်ဆေးလည်းသူတို့မရနိုင်ဘူးပြီးတော့ဒီပုံမှန်ဆိုရင်တော့3လကျော်ရင်တော့တန်ချဆေးလေးတွေတောက်ရမယ်ပေါ့နော်ဒါပေမဲ့ဒီတန်ချဆေးလေးလေသူတို့ကရမနေဘူးပြီးတော့တချို့ကက်မတွေမှာကြတော့သူတို့ကနေပြီးတော့ကြားမာရေးဝန်ထမ်းတွေလာထိုးတာမျိုးတွေတော့ရှိတယ်လို့ကြားရတယ်ဒါပေမဲ့ကက်တော်တော်များများနေဆက်ဖက်တွေဆိုရင်တော့ဒီကာကွယ်ဆေးကမရနိုင်တော့ဘူးသူတို့မှာဒီတချို့ကသူတို့ကြားမာရေးဌာနနဲ့ပို့တဲ့ဟာကိုပဲဒုက္ခတွေတွေပြန်မျှတာပေါ့အဲ့လိုမျိုးများတဲ့ခါကျတော့ပို့မပို့ရင်တော့သူတို့မှာမရတော့အဲ့လိုမျိုးချင်းနေဖြစ်သွားတာဟုတ်ကဲ့ပြီးတော့တချို့တကယ်လို့ဖျားမယ်ဆိုရင်လက်ကိုဝင်ဆောင်တွေတခုခုအနည်းငယ်ဖျားတာမျိုးတွေရှင်တယ်ဖျားရောကပြတ်ချက်ချင်းစစ်ဆေးရမယ်ပေါ့နော်ဒါပေမဲ့သူတို့မှာကဒီအခုလောလောဆယ်တော့ဒုက္ခတွေဖြစ်နေတဲ့ခါကျတော့ဒီသူတို့ဒီ tax တွေတကပိုက်ဆံမပေးနိုင်တဲ့ခါကျတော့ဒါမျိုးတွေချက်ချင်းမလုပ်နိုင်တဲ့ခါကျတော့သူတို့မှာဒီမစစ်ဆေးနိုင်တော့အဲ့လိုမျိုးခြေနေတွေအခက်အခဲတွေတော့အများကြီးရှိတယ်
ဟုတ်ကဲ့ဒီပို့ပြီးတော့ကြုံကြရတာပေါ့နော်ဟုတ်ကဲ့ပါအခုလို့အချိန်ပေးပြီးတော့ပြည်ပြည်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျမလည်းပါဝင်ခွင့်ရလို့အများကြီးကျေးဇူးတင်ပါတယ်ရှင်ဟုတ်ကဲ့ပါ
ကိုဝင်ဆောင်ကျမ်းမာရေးစောင့်ရှောက်မှုမရခဲ့တဲ့ဒုက္ခတဲ့အမျိုးသမီးတွေအကြောင်းမတန်မနှုတ်လိုက်ကိုမိခဲ့တဲ့မက်ခင်ဖြူထေးပြောပြခဲ့တာပါအခုတော့သုတဆုံတဲ့အမေရိကန်တခွင်မှာမတန်ဆွမ်းမြင်းစည်းချန်ပီယံအကြောင်းပြောထားပါတယ်ငယ်စဉ်တည်းကမြင်းစည်းဝါသနာပါတဲ့ကိုနိုင်လက်ဝင်းခေါ်ဖရက်ဒ်ဝင်းဟာအမေရိကန်ကမြင်းလှစီပြိုင်ပွဲတွေမှာစုရစိတ်အများအပြားရရခဲ့ပါတယ်မြင်းစင်းနီဟော့ပြောပွဲတွေပြိုင်ပွဲတွေမှာအခုဒိုင်လုတ်ပေးနေတဲ့သူဟာငယ်စဉ်တည်းကမတန်ဆွမ်းသူပါအမေရိကန်မှာဥပဒေဘာသာရေးလေးလာရှိနေလဲဖြစ်လာတဲ့ကိုနိုင်လက်ဝင်းဟာအခက်အခဲများစွာဘလို့ကြော်ဖြတ်အောင်မြင်ခဲ့တာကိုကိုအောင်ကနယူးဂျာစီပြည်နယ်ကိုသွားပြီးရိုက်ကူးတင်ပြထားပါတယ်ခင်ဗျာ
ကျွန်တော်ဒီကိုရောက်တာ1999ပေါ့ကျွန်တော်အသက်23နှစ်မှာရောက်တယ်ကျွန်တော်အဖေကကျွန်တော်နိုင်ငံခြားမှာပညာသင်ဖို့ဆိုပြီးတော့ဟို F1 student visa နဲ့ကျွန်တော်ဒီကိုရောက်လာတယ်ကျွန်တော်ကမြန်မာပြည်မှာတကုံတက္ကသိုလ်မှာတတိယနှစ်တည်းတက်ခဲ့တယ်။ဥပဒေပညာကိုတက်ခဲ့တယ်။ဥပဒေကိုငငယ်တဲ့ဝါနာပါ။ဘာဖြစ်လို့လဲတော့မသိ။ရှင်းနေဖြစ်ဖို့အတွက်ကပထမ undergrad ပေါ့ any degree 4 years ကျွန်တော်တက်ရတယ် political science တက်ရတယ်။ပြီးတော့ resume တွေကောင်းပါတယ်။အားကစား resume တို့ဟိုလူမှုရေး resume တို့ community resume service တွေဘာတွေလုပ်ခဲ့လဲ။အဲ့ဒါတွေအကုန်လုံးစုံအောင်ဟိုစုရတယ်ပေါ့နော်။စုပြီးတော့ law school ကရှောက်တယ်။ဆိုတဲ့အခါကျ now law school ကြတော့ကျွန်တော်က law school ခေါ်ပဲသူကဥပဒေသိပ်ပံပါတဲ့ဘုရားကြတော့သူကကြတော့3နှစ်ဆိုတာကတော်တော်စူးစမ်းပြီးမြန်မြန်သွားတဲ့လူတွေ3နှစ်နဲ့ပဲပြီးတယ်တောင်လူတွေက4နှစ်တချို့ကြောင့်9နှစ်ထိကြာတယ်မလိုက်နိုင်ဘူးအရန်ခွဲတယ်ကျွန်တော်ကတော့3နှစ်နဲ့ကြာတယ်ဘာလို့ဆိုတော့ကျွန်တော်ကမိဘတွေလည်းလှုပ်ရွေးရမယ်ရောက်တာလည်းရှိတယ်အလုပ်လုပ်ရမယ်ကြောင်းတက်တယ်ဆိုတော့အမြန်ဆုံးပြီးကျင်တယ်ဆိုပြီးတော့ကျွန်တော်3နှစ်ကိုအပြတ်ချလိုက်တာပေါ့
ကျွမ်းကျင်မှုလေးလောက်တာကြာတော့ကျွမ်းကျင
် I like it because they're animals and you can ride on them and you can teach them how to do stuff and they can do tricks and then you can perform and get places my sister likes horses but she's scared to even sit on the horse and my brother he knows how to ride he just doesn't ride that much
အမေရိကပြန်ရောက်တော့ဘဝတက်ကစားတဲ့အခါကျတော့ကျွန်တော်ကပညာသင်နေတာနဲ့မိဘကိုလှုပ်ကြွေးရတာနဲ့အမေရတဲ့နေမကောင်းတော့ပတ်စံပိုးရတာနဲ့ကျွန်တော်မှပတ်စံတပြားမှလည်းမရှိဘူးရှာတခါကျွန်တော်ရက်ပေါင်းများစွာကျွန်တော်ထမင်းတစ်နက်ပဲစားခဲ့တာတွေအများကြီးရှိတယ်။အဲ့ဒီခါကျတော့ကျွန်တော်ကမြင်းကိုမစီးနိုင်ဘူးဗျအနားလည်းမကတ်နိုင်ဘူး။ဘာလို့လဲဆိုတော့အရန်စီးကြည့်တယ်ဒီနိုင်ငံမှာနော်အရန်တထီးတွေပဲလှုပ်တဲ့အလုပ်ပေါ့နော်။ကုန်ကျစရာအရန်များအဲ့ဒီခါကျတော့ကျွန်တော်ကဒီရှင်းနေဖြစ်တော့မှငါစူးစမ်းမယ်ရှင်းနေဖြစ်သွားရင်ငါဝင်ငွေကောင်းကောင်းရရင်ငါမြင်းကိုပြန်စည်းမယ်ဆိုတော့ကျွန်တော်ရှင်းနေဖြစ်ပြီး2နှစ်ပေါ့ပထမတစ်နှစ်မှာကျွန်တော်ရှင်းနေရဲ့ဒီကျွန်တော် loss ကျွန်တော်ပညာရေးအကျွေးကဒေါ်လာ3သိန်းပေါ့အကျွေးတက်တယ
် Welcome to Marlboro ပေါ့
ရိုက်ထားပထမတစ်နှစ်အတွင်းမှာကျွန်တော်အဲ့ဒေါ်လာ3သိန်းကိုတစ်ခါလေးဆိုင်တယ်တစ်ခါလေးကျွန်တော် base အကျွေးကိုချက်ချင်းဆက်ပလိုက်တယ်ကျွန်တော်ဘာလို့ဆိုတော့ကျွန်တော်အကျွေးရှိတဲ့လူသားမျိုးတွေမှာကျွန်တော်မပါခြင်းဘူးဆိုတော့ကျွန်တော်အဲ့အကျွေးသုံးသိန်းကိုကျွန်တော်ဆက်လိုက်တယ်ဒုတိယနှစ်ကျတော့ကျွန်တော်ပတ်စံစဆူတယ်စဆူတဲ့အချိန်မှာကျွန်တော်စုပြီးတော့ကျွန်တော်မြင်းပြန်စီးမယ်ဆိုပြီးကျွန်တော်အဲ့မှာမြင်းမှာသွားပြီးတော့ပြန် join လုပ်တယ်ပေါ့မြင်းကလပ်မှာ
လက်ဆောင်ပေးတာစပိန်သွားတော့ကတူစပန်နစ်ရဲ့မြင်းရိုးရာမှာသူတို့ကအလှဆင်တဲ့ဥစ္စာပါလားအနာဒါနောက်6လောက်အတခုပေါ့ဒီနိုင်ငံမှာတော့ကျွန်တော်6လောက်တွေအများကြီးလောက်ထားတယ်မြန်မာပြည်မှာဆိုရင်မြန်မာပြည်ကမတမဆွမ်းနေတော်တော်တနာဖို့ကောင်းတယ်တရားဆိုရင်ဒါပြေးတဲ့ဟာပေါ့မြင်းငွေမှာပြေးတာလွှားတာမြေကြီးထဲမှာတောင်တက်တာတောင်ပေါ်တက်တာတော်တော်ကောင်းတယ်ဒီကော flex အဲ့ရကိုကျွန်တော်သုံးတယ်တရားကြတော့ကျွန်တော်ရိုးရိုးလမ်းလျှောက်တဲ့နေရာမှာယုံနေပါသေးတဲ့နေရာမှာကျွန်တော်သုံးတယ်ဒါကမြင်းငွေမှာကျွန်တော်သုံးတယ
်ငငယ်လေးကငင်းလေးတွေရန်ကုန်မှာကျွန်တော်နေတဲ့ကဖြတ်လာလို့ရှိရင်အဲ့ငင်းခွာတန်လေးတွေချမ်းအချမ်းကျွန်တော်ရင်ခုန်နေငငယ်လေးကျွန်တော်စင်းစင်းပြေးမယ်ကျွန်တော်ခြေထောက်တစ်ဖက်မတန်အောင်လှုပ်တော့လှုပ်လို့နဲ့ကျွန်တော်ပြေးမယ်ပြေးပြီးအဲ့လမ်းပေးကမြင်းလေးတွေစီးစီးနေနေတိုင်းစီးတဲ့ခါကျတော့ကျွန်တော်အဲ့မှာအလိုလိုပေါ့ကျွမ်းကျင်သွားတာပေါ့ကျွန်တော်စိတ်ထဲသူခန္ဓာကိုယ်ထဲမှာလည်းပါရမီပါလေပဲပြောရမလားမသိဘူးကျွမ်းကျင်ပြီးတော့ကျွန်တော်16ဟို10တန်းအောင်တဲ့ခါကျတော့ကျွန်တော်အဖေကကျွန်တော်မေးတယ်ဘာလို့ကျင်လဲရှိတဲ့ခါကျတော့ကျွန်တော်မေးတော့ကျွန်တော်ကမြင်းဝယ်ပေးလို့ပြောတာပေါ့ပြောတဲ့ခါကျတော့ကျွန်တော်အဖေက shock ဖြစ်သွားတယ်ကျွန်တော်ခြေထောက်တစ်ပတ်မတန်တော့သူကခက်ချင်းမသိမလုပ်ပေးချင်ဘူးစိတ်ပူတာပေါ့ဗျာမိဘဆိုတော့အဲ့နဲ့ကျွန်တော် riding ဟို Yangon မြင်းစီးအတင်းမှာကျွန်တော် member ဝင်ပေးမယ်ဆိုပြီး Yangon မြင်းစီးအတင်းမှာကျွန်တော် member ဝင်ပေးလိုက်ကျွန်တော် Yangon မြင်းစီးကြီးရောက်သွားတဲ့ခါကျတော့ကျွန်တော်အဲ့မှာနီးပြဆရာပေါ့နော်နီးနီးစနစ်မှုပေါ့ဆရာဦးငင်းကျော်ကကျွန်တော်တေချာပြန်ပြီးတော့ moment တန်းနှမ်းပေးတယ်ဘာလို့လဲဆိုတော့ကျွန်တော်ကခက်ရှင်းပြောရင်လမ်းမေးမှာအကျန်းစီးလာတယ်လူဆိုတော့မြင်းကိုပြုံတိုင်းစီးနိုင်တယ်ဒါပေမဲ့ဟိုမှာကျတော့နီးနဲ့စနစ်နဲ့ English ပုံစံနဲ့ထိုင်နာကရကနာစမတ်ချကြစီးဖို့ကျတော့မတူဘူးလေစနစ်တရားမတူတဲ့ခါကျတော့ကျွန်တော်ဆရာဦးငင်းကျော်တင်ပေးတယ်
ကျွန်တော်ဘယ်တော့မှမြင်းကိုခုံနဲ့မတက်ဘူးကျွန်တော်ခတ်တဲ့လို့ပဲလုပ်တယ်လွယ်တယ်လို့မလုပ်ဘူးဘဝမှာလွယ်တယ်လို့လုပ်လိုက်ရင်ငပြင်းဖြစ်လာအဲ့တော့ဒီကကိုကိုကိုဘဝကိုခောင်းလို့တာဆိုတော့ဘယ်လိုအခြေအနေမျိုးပဲပဲဂျုံကဂျုံပါမိမိဘဝက challenge ကို ready ဖြစ်တာပါဗျာ
ဒီဟာပြောတဲ့စကားတစ်ခုရှိတယ်မင်းကမင်းကငါတို့ကမင်းမြင်းနဲ့မြင်းနဲ့လူနဲ့အရန်တဟဇာတာဖြစ်တယ်ဗောအဲ့ဒီပညာတစ်ခုကသင်ပြလို့သင်လို့မရဘူးဒီရောက်ကို
ဒ
ါမဲ့ငါတို့မင်းကိုစနစ်တော့တင်ပေးမယ်ဘလို့ထားရတယ်ဘလို့ကြိုးကန်ရတယ်စနစ်တင်ပေးမယ်ဒါမဲ့မြင်းတဲ့လူနဲ့တဟဇာတာပို့ဖြစ်တာမိမိရဲ့စိတ်ထဲမှာပါမရတာမိမိရဲ့ originally ချွမ်းကျင်မှာရရတယ်ဗောဒါမင်းမှာရှိတယ်ဗောအဲ့တော့ဒါမဲ့ဒါမင်းအနေနဲ့ပို့ပြီးလှအောင်ကြိုးစားဗောမြင်းရဲ့မြင်းစီးတဲ့ခါမှာ smart ချာချာဖြစ်အောင်လုပ်ဗောကျွန်တော်တို့ရန်ကုန်မြင်းစီးတင်ကိုရန်ကုန်တိုင်းရန်ကုန်တိုင်းအတင်းကကျွန်တော်လက်ရွေးစင်နေနဲ့ရွေးချင်လိုက်တယ်ဘာလို့ကျွန်တော်နိုင်နာတွေအများကြီးပဲဆိုတော့ရန်ကုန်တိုင်းအဲ့တုန်းကပြည်နယ်နဲ့တိုင်းပေါင်းစုံမှာရန်ကုန်တိုင်းကအရွေးခံရတယ်ဆိုတော့အရန်ကုန်ရှိတယ်ဘာလို့ဆိုတော့ငွေကြီးလည်းအများကြီးပေးတယ်ထောက်ပံ့ကြီးတွေအများကြီးပေးတယ်နောက်ပြီးသူတို့ကအတော်ဆုံးတွေပဲရွေးတယ်ဘာလို့ဆိုရန်ကုန်တိုင်းဆိုတော့လေ
ဆိုတော့ကျွန်တော်ချင်းင်းဝင်မတုံးတော့ဘူးမတုံးတော့ပဲနဲ့ကျွန်တော်ကဒီအရောပဲနည်းနည်းဆွတ်ထားတဲ့သဘောလေးပဲဟိုတကယ်ပြုတ်ကျမယ်ဆိုတော့ကျွန်တော်ပြုတ်ကျသွားနိုင်တယ်ဒါပေမဲ့နည်းနည်းလေးကိုယ်နည်းနည်းလေးထိမ့်မိတာတဘောတကယ်ဖြစ်လာပြီဆိုတော့ slide ဖြစ်ပြီကျွန်တော်ပြောချင်တယ်အခြေအနေဝင်လို့မျိုးအားကိုးလို့တော့မရဘူးဒါကျွန်တော်တက်ဒီရာကျတော့ခြေထောက်နဲ့ဖြည့်တဲ့အခါဘယ်လိုရှိရလဲကျွန်တော်များများအားကစားသမားတွေကသူတို့ကမြင်းကိုပဲ training လုပ်တယ်လူကိုမလုပ်ဘူးလူကဝါးချေအမမကိုခန္ဓာကိုယ်ရဲ့ကိုခန္ဓာကိုယ်ကိုထိမ့်သိမ့်နိုင်မှုကမြင်းပေါ်မှာအရင် effect ဖြစ်တယ်ပေါ့နော်ကိုယ်ရဲ့ကိုက light ဖြစ်ရင်မြင်းက light ဖြစ်တယ်ကိုက balance ဖြစ်ရင်မြင်းက balance ဖြစ်အဲ့တော့ကျွန်တော်ကကိုလည်းအမြဲတမ်းဟိုကိုယ့်ရဲ့ balance ကိုမြင်းရှိကိုမပို့ကို balance ကိုကိုသဲတယ်ကိုခန္ဓာကိုယ်ကိုကသဲတယ်အဲ့တော့ကျွန်တော်အမြဲတမ်းအားကစားလုပ်တယ်ပေါ့ဗျာလေ့ကျင်တယ်ကိုကျွန်တော်မြင်းပေါ်မှာမတက်ရက်တာတို့ပါတို့သူ balance တွေပါကြီးလုံနိုင်ကို balance လုံနိုင်အောင်အနေထားမှာရှိရမယ်လေဟုတ်တယ်မလားဆိုတော့ကြားလို့မျိုးဆိုမြင်းရလဲကျွန်တော်ဘာပဲလှုပ်လှုပ်လက်ခံတဲ့ဟာမျိုးဖြစ်ရမယ်မြင်းပေါ်မှာအတက်ဆင်းရဆာကိုကမြင်းကမလှုပ်သွားရဘူးကိုလှုပ်မယ်ဆိုရင်ပြန်တက်နိုင်တဲ့အနေထားဖြစ်ရမယ်အဲ့လိုတော်တော်အားသာသမားတွေကမြင်းကိုပဲ training လုပ်တယ်လူမလှုပ်ဘူးကျွန်တော်ကလူကိုလည်းလှုပ်တယ်
ကိုအောင်ပြောပြခဲ့တဲ့တုဒ္ဒဆုံးလေအမေရိကန်တခွင်ပါကိုနိုင်လက်ဝင်းအနေနဲ့အောင်မြင်မှုတွေရအောင်ဘယ်လိုကြိုးစားခဲ့တာကိုရှေ့ဘက်တောက်ကြမှာထပ်ပြီးတော့လွှင့်ဖို့ရှိပါသေးတယ်ခင်ဗျာအခုတော့ တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍပါမြန်မာကနေတခြားဘာသာတွေပြန်ပေးမဲ့ software အကြောင်းပါမြန်မာဘာသာကနေတခြားဘာသာမျိုးပေါင်း30ကျော်လောက်ကိုအသံနဲ့ပါဘာသာပြန်ပေးနိုင်တဲ့ Voice Tra software ဟာဘာသာစကားကြောင့်အတားအဆီးမဖြစ်စေဖို့ကြိုးစားခဲ့တဲ့ဂျပန်ဆိုရအစီအစဉ်ပါဒီစီမံကိန်းမှာမြန်မာဘာသာကိုတာဝန်ယူခဲ့တဲ့ NextTech Time မျိုးသားကွန်ပျူတာဤပညာရဲ့ပါမခဒေါက်တာရဲကျော်သူကိုတော်ခင်မျိုးသက်မေးထားပါတယ်ခင်ဗျ
မြန်မာနိုင်ငံသားတွေပေါ့နော်နိုင်ငံရခြားကိုသွားတဲ့အခါမှာကိုရောက်တဲ့နိုင်ငံမှာဘာသာစကားအခက်အခဲတွေကျုံရလည်းရှိပါတယ်အဲ့တော့ voice ကနေ translation လုပ်တယ်ပေါ့နော် voice tra ဆိုတဲ့ application တစ်ခုလေးကိုတွေ့ပါတယ်ရှင်ဆိုတော့ဒီ application ကိုဆရာတို့သူကတနာလုပ်ပြီးတော့ train ခဲ့တယ်လို့သိရပါတယ်အဲ့တော့အဲ့ voice tra လေးနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောပြပါ
ကျွန်တော်ဝါဆရာတက္ကသိုလ်ကနေအကြောင်းပြီးသွားတဲ့အခါကျတော့ဂျပန်စိုးရွားသုတေသနဌာန NICT ကိုဝင်ဖို့ဖြစ်လာတယ်ပေါ့အဓိကသူတို့လုပ်နေတဲ့ဒီဂျပန်စိုးရွားသုတေသနဌာနရဲ့ project အကြီးကြီးဖြစ်တဲ့အခု Vice Star ဆိုတဲ့ project ရှိတယ်ပေါ့ဒါရည်ရွယ်ချက်ကတော့သူတို့ဂျပန်နိုင်ငံရဲ့ဒီ travel tour ကို promotion လုပ်ဖို့အတွက်ဒီ voice to voice communication system ဆိုပြီးတော့အကြီးကြီးပေါ့လေအဲ့ထက်မှဗမာသားကိုထည့်ရှင်တယ်ပေါ့ဒီဘာသာစကားအခက်အခဲကတကယ်ကိုဟိုအရေးကြီးတယ်ပေါ့လေ language barrier ပေါ့အဲ့တော့မတရားနဲ့တရားနဲ့ဆက်သွဲတဲ့အခါမှာ communication လုပ်တဲ့အခါမှာအဓိကဖြစ်တော့မကျွန်တော်လည်းစိတ်ဝင်စားတယ်ပေါ့အဲအဲ့ဒါနေပြီးတော့ဒီ project ကစပြီးတော့ဟိုလုပ်ဖြစ်သွားတယ်ပေါ့တကယ်တမ်းလုပ်ဖြစ်တာတော့2012ကနေပြီးတော့2016ပေါ့ကျွန်တော်4နှစ်ကြာ item မှာအကုန်လုံးအစဆုံးတောင်းဝန်ယူဖြစ်တယ်ပေါ့မြန်မာသားနဲ့အပိုင်းအဓိကတောင်းဝန်ယူပြီးတော့လုပ်ဖြစ်ခဲ့တယ်ပေါ့လေ
ဆရာအခုပြောတဲ့ဒီ voice run နဲ့မြန်မာနေပြီးတော့တခြားဘာသာတွေဘာသာပြန်တဲ့အခါမှာဘယ်လိုနည်းတွေကိုတောင်းရပါလဲဘယ်လိုအဆင့်တွေကိုကျော်ပြပါလဲဆရာ
system တော့အကြီးပေါ့အဲ့ထက်မှာအဓိကကြားတဲ့အပိုင်းဝင်ပြောပါဆိုလို့ရှင်တော့၃ဘိုင်းပါပါတယ်အဲပထမအပိုင်းကတော့ကျွန်တော်တို့ automatic speech recognition ASR ပေါ့လေအတူပေါက်ကအဲ့တော့ပြောလိုက်တဲ့စကားအတန်အနေပြီးတော့စာကြောင်းဖြစ်ပြောင်းတဲ့အဆင့်ရှိတယ်ပေါ့အဲ့အဲ့တွက်လည်းကျွန်တော်တို့ model တစ်ခုစောင့်ရတယ်ပေါ့အဲဒုတိယတစ်ပိုင်းကကြတော့ထွက်လာတဲ့စာကြောင်းကိုကျွန်တော်တို့ကကို target language ပေါ့လေကိုဘာသာပြန်ကျင်တာဥမာမြန်မာသားနေပြီးတော့ဂျပန်သားဆိုလို့ရှင်ဒီ target language ဂျပန်သောရောက်ဖို့အတွက်ကျွန်တော်တို့က machine translation လုပ်ပေးရပါတယ်။ဒီမှာစာကြောင်းဒီမြန်မာစာကြောင်းနေပြီးတော့ဂျပန်စာကြောင်းပြောင်းတဲ့ကိစ္စပေါ့။အဲ့ဒါကတော့ဒုတိယအဆင့်ပါ။အဲတတိယအဆင့်ပေါ့လေ။အကတော့ကျွန်တော် TTS လို့ခေါ်ပါတယ်။ Text to Speech ပေါ့။အဲ့တူကတော့ခုနဂျပန်လိုပြောင်းလိုက်တဲ့စာကြောင်းကိုအတန်အဖြစ်ပြောင်းပေးတဲ့အဆင့်ပေါ့။အဲမှာအလွယ်ပြောရရင်တော့ဒီမျိုး3ဘိုင်းအဲ model အကြီး3ခုပါပါတယ်ပေါ့လေ
။အဲဒီလိုလုပ်တဲ့အခါမှာကျုံရတဲ့ပေါ့နော်။အခက်ခဲလေးနည်းနည်းပြောပြပေးပါ
ဟုတ်တယ်ဗျာကျွန်တော်တို့ပထမဆုံးအဆင့် ASR ပေါ့လေအဲ model ဆောက်ဖို့တကအတန်သွင်းဖို့လိုရတယ်ပေါ့ recording လုပ်ဖို့လိုရတယ်ပေါ့အဲအဲ့ဒီ recording တကလူများတွေကောင်းနေပြီပေါ့အဲ့တော့ကျွန်တော်ပုံမှန်အဖြစ်ကတော့အယောက်200တို့အယောက်300တို့ဟိုထောင်နဲ့ချီပြီးတွင်းရပါတယ်အဲဒါပေမဲ့ပထမဆုံးအစပိုင်းမှာတော့ကျွန်တော်တို့ model အသေးဆောက်ပြီးတော့စမ်းဖို့တကကျွန်တော်တို့မ5အောင်နဲ့စတယ်ပေါ့လေအဲ့ဒါကိုနိုင်ရောမရောတော့အတန်သွင်းရပါတယ်အခက်ခဲအနေနဲ့ပြောရရင်တော့မြန်မာနိုင်ငံမှာတော့တည်တဲ့အတိုင်းပဲကျွန်တော်တို့ဟိုတိုင်းသားလူမျိုးတွေလည်းအများကြီးရှိတယ်ကျွန်တော်မြန်မာစကားမှာနေမယ်အညာဘက်ကပြောတဲ့မြန်မာအတန်နဲ့ရန်ကုန်မှာပြောတဲ့မြန်မာအတန်မုံရောင်မှာပြောတဲ့မြန်မာအတန်မတူတဲ့ဟာတွေအများကြီးရှိတယ်ပေါ့လေဥပမာကြောက်ဆက်ဘက်ကဆိုလို့ရှင်လည်းဒီမှာချစ်တယ်ဆိုလို့ရှင်ဒီမှာရှတန်ပူပြီးနီးစပ်တာတို့အဲ့ဒါမျိုးတွေပေါ့နော်ဆိုတော့ကျွန်တော်တို့က recording လုပ်တဲ့ခါမှာဒေသနာစကားကိစ္စတွေလည်းထည့်သွင်းစဉ်းစားရသေးတယ်ပေါ့လေအဲ့တော့ရခိုင်ကပြောတဲ့မြန်မာစကားတို့တဝယ်ဘက်ဘေးဘက်ကပြောတဲ့မြန်မာစကားတို့တိုင်းသားကပြောတဲ့မြန်မာစကားတို့အဲ့ဒါတော့ကျွန်တော်တို့မြန်မာနိုင်ငံတီးတန့်လို့ပြောလို့ရတယ်ပေါ့လေခက်ခဲလို့ပြောလို့ရတယ်ပေါ့လေပို့ပြီးတော့ကျွန်တော်တို့ပြင်ရတော့အဲ့ဘက်ကိုပို့ပြင်ရတော့ပေါ့အဲ့တော့အတန်ဖန်းတဲ့ခါမှာကျွန်တော်တို့အဲ့လိုအချိုးစားချပြီးတော့အဲသွားရတယ်ပေါ့ဟိုနေရာပေါင်းစုံပါလိမ့်ပြီးတော့ကျွန်တော်တို့အလုပ်ကြရပါတယ်အဓိကအဲ့ဒါတော့ကျွန်တော်တို့ကျွန်တော်လေးခက်ခဲလို့ပြောရမှာပေါ့လေ
ဟို software တစ်ခုဟို300အောင်လို့လောက်ရတဲ့ခါမှာအဆင့်နေဆရာတို့အများကြီးကြော်ဖြတ်မှာပါဆရာအဲ့ခါမှာဒီဆက်နဲ့ပေါ့နော်လူတွေနဲ့ထိတွေ့ဆက်ဆံနေအောင်ဘယ်လိုလုပ်တယ်လဲအဲ့ဒါလေးနည်းရှင်းပြပေးပါ
ပြောရရင်တော့ခုနကပြောလို့ပဲကျွန်တော်တို့ဟိုနောက်ပိတ်ဆုံးကျွန်တော်တို့မှာ application ထွက်ဖို့အထိဆိုတော့ user interface ပေါ့အပိုင်းပေါ့အဲ့တော့ဟိုလိုရတဲ့အဆင့်တွေကတော့အများကြီးပါပဲအဲဂျာရက်မှာတော့ခုနကလို machine translation အပိုင်းဆိုလို့ရှိရင်ကျွန်တော် data ပြင်ရတယ်ပေါ့လေ text data ပြင်ရတယ်ပေါ့အစိုးရကကျွန်တော်ပြောခဲ့တဲ့ ASR address ဆိုလို့ရှိရင်ကျွန်တော်အတန် data ပြင်ရတယ်ပေါ့အဲ့တော့ text data ပြင်တဲ့အခါမှာဆိုလို့ရှိရင်ကျွန်တော်ရေးတော့အမှန်ဖတ်တော့အတန်ဆိုပြီးတော့ပြောတဲ့အတိုင်းပဲကျွန်တော်တို့စကားလို့ရေးတယ်ဒါပေမဲ့အတန်ထွက်တဲ့အခါမှာကျွန်တော်ကစကားလို့အတန်ထွက်တယ်ပညာလို့ရေးတယ်အဲ့မဲ့ကျွန်တော်တို့ပြောတဲ့အခါမှာပညာလို့ပြောတယ်ကျွန်တော်တို့ conversion လုပ်ရတယ်ပေါ့အဲ့ဒါကိုကျွန်တော်က graphing to folding conversion လို့ခေါ်ပါတယ်အဲ့ဒါကိုလည်းကျွန်တော်တို့ဈာထဲမှာ model စောက်တယ် တော့ test မှာလည်း test processing လုပ်ရပါတယ်အတန်မှာလည်းအတန် processing လုပ်ရပါတယ်အဲ့လိုအဆင့်ပေါ့အဲ့ဒါတွေကပြီးတော့မှချိတ်လိုက်ပြီးတော့မှကျွန်တော်စစ်ဆန်အကြီးတစ်ခုဖြစ်သွားတာပေါ့လေ
ဆက်ဒီ voice draw တုံးနေပေါ့နော်တုံးနေရောနည်းနည်းပြောပြပေးပါဆရာတုံးပုံတုံးနေလေ
ဟုတ်ကဲ့ပါအဲ့တော့စပြီးတော့ install load လိုက်ပြီဆိုလို့ရှိရင်ကျွန်တော်တို့ကကိုယ့်ရဲ့ main language ကိုရွေးရတယ်ပေါ့လေအဲ့တော့ download တာတော့ဟာအလူတိုင်းလိုကြကြမယ်လို့ထင်ပါတယ်ပေါ့လေဟိုသူက free version ပါဟိုကျွန်တော်တို့အဲ Google Android ပေါ်မှာလည်းတုံးလို့ရတယ်နောက်ပြီးတော့ Apple ဒီ iPhone တွေမှာလည်းတုံးလို့ရတယ်ပေါ့အဲ့တော့ကိုက main language ကမြန်မာသားကိုရွေးထားပြီဆိုလို့ရှိရင်သူကမြန်မာသားကိုအဓိကထားပြီးတော့ကျန်တဲ့ဟာတော့ကိုဘာသာပြန်ခြင်းနဲ့ language ကိုပြောင်းလို့ရပါတယ်အောက်ဆုံးကကဘာလုံးပုံလေးရှိတယ်အကဘာလုံးပုံလေးနှက်လိုက်လို့ရှိရင်ကျွန်တော်တို့ပေါ်လာပါလိမ့်မယ်အဲ့ဒီမှာကျွန်တော်တို့ကခုနကမိုက် icon ကသူက ASR ရတယ်လို့ပြောနေတာပေါ့လေအဲ့တော့ဟိုနောက် speaker ပုံစံလေးရကြတော့ speaker icon လေးရကြတော့အဲ TTS ရတယ်လို့ပြောနေတာပါအဲ့တော့အဲ့ဒီခုလို့မပါသေးဘူးဆိုရင်ဒါ close ပြင်ဆင်နေသေးပေါ့ machine transition test to test machine transition ပဲရတယ်လို့ပြောနေတာပါအဲ့တော့ language ကတော့ခုနကလိုအမြားလေးတွားတဲ့ဘက်ကိုသူပြန်ပြီးမှာပေါ့အဲ့တော့အဲ့ဒါလည်းဟိုဘက်ဒီဘက်ကျွန်တော်တို့ tap လုပ်ပြီးတော့ switch လုပ်လို့ရပါတယ်တုံးရတာလွယ်ပါတယ်ဗျာလွယ်ကူပါတယ်
အဲ့ဘာသာစကားဘယ်နှမျိုးလောက်ရပါ့ဆင
်းအဲအခုချိန်မှာဆိုရင်တော့အားလုံးပေါင်း32မျိုးလို့ကျွန်တော်နားလည်တယ်ပေါ့လေ
အကုန်လုံးတော့ဒီအတန်ကနေအတန်ပြောင်းနေပေးတာပေါ့နော
်ဟုတ်ပါတယ်အဲ့တော့ဟိုခုနကျွန်တော်ရှင်းပြခဲ့ဆိုပေ ASR ရော machine translation ရော TTS ရောချိန်ထားတဲ့ဟာဆိုလို့ရှင်တော့အတန်နေအတန်အားလုံးထွက်ပြေးတာထွက်ပြေးနိုင်တယ်ပေါ့လေ
ဆက်ပြီးတော့တခြားဘာသာစကားတွေလည်းတောက်နိုင်အောင်လုပ်နေတာပေါ့နော
်ဟုတ်ကဲ့ပါအဲ့တော့ NICT ဒီဂျပန်ဆိုးရသူတွေကထားလာနေပြီးတော့ဆိုဆက်ပြီးတော့လုပ်နေကြတယ်ပေါ့ဒီကတကယ်နှစ်ရှည်project ပဲဆိုတော့လေသူတို့ဆက်ပြီးတော့တွားနေကြတယ်ပေါ့ domain ကတော့ travel to domain ပါအဓိကကတော့ခုနလိုပေါ့ဒီမှာ level ပတ်မယ်စားမယ်တောက်မယ်အဲ့ဒါနဲ့ဆိုင်လာများတယ်ပေါ့ဂျပန်မြို့နာမယ်ဆိုတော့အကုန်လုံးသူကသိတယ်ပေါ့မြန်မာမြို့နာမယ်ဆိုအကုန်လုံးမသိသေးဘူးပေါ့အဲ့ဒါမျိုးပေါ့နော်သူတို့ကတော့အဓိကကျွန်တော်ဂျပန်စကားရှိတဲ့ဒီ data 4သိန်းလောက်ကိုယူပြီးတော့လုပ်တာဆိုတော့လေအဲ့တော့ဂျပန်အင်္ဂလိပ်ပေါ့လေမြန်မာဆိုရင်တော့ခုနကရန်ကုန်တို့မန္တလေးတို့မြို့ကြီးတို့သိပါတယ်ဒါပေမဲ့ခုနကမြန်မာလူတွေရဲ့လူနာမယ်အားလုံးသိတာမျိုးတွေတော့မသိသေးဘူးပေါ့လေအဲ့ဒါကတော့ဒါကတော့အကြီးဖြစ်သွားမှာပေါ့တက်ပြေပြီးလုပ်တော့မှာဆိုတော့အားလုံးပြည့်ပေါ့မဟုတ်ပေါ့လေ
ဒေါက်တာရဲကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်မြန်မာဘာသာပြန်ဆော့ဖ်ဝဲအကြောင်းဒေါက်ခင်မြတ်သက်ပြောပြခဲ့တာပါအခုတော့သတင်းအချင်းချုပ်မဆုမြတ်မှုပြောပြပေးပါအောင်ခင်ဗျာ
ကာဇာကမ်းမြောင်ဒေသမှာအပြစ်ခတ်ရဲ့ဆဲရေးကုလသမဂ္ဂလူတွေကောင်စီမှမဲခွဲမဲ့ဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်ကမဲပေးမယ်လို့ဒီကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးကပြောကြားလိုက်ပါတယ်မူကြမ်းကိုကြာသားရင်းနေ့ကမဲခွဲဖို့ဖြစ်ပေမဲ့လည်းမူကြမ်းနဲ့ထည့်သွင်းတဲ့စာသားတွေကိုညာဘက်ရောက်တဲ့အထိပြန်ပြီးတော့ညှိနှိုင်းခဲ့ကြရတာပါဒီမူကြမ်းကိုသူ့အနေနဲ့အတိပြုမပြုဆိုတာအမေရိကန်တပ်အမတ်ကြီးကမပြောပေမဲ့သူမဲပေးဖို့လက်ခံနိုင်တဲ့မူကြမ်းဖြစ်တယ်လို့ပြောကြားခဲ့ပါတယ်ကာဇာဒေသကိုလူသားချင်းစာနာမှုအကူအညီပေးနိုင်ဖို့အပြစ်ရရေးအဆိုပြုမူကြမ်းကိုပထမတစ်ချိန်မဲခွဲတော့ကအမေရိကန်ကဗီတို၃ပယ်ချခဲ့တာပါ UAE ကတင်သွင်းတဲ့မူလအဆိုပြုချက်မှာချက်ချင်းအပြစ်ရရေးအပါအဝင်ပြင်းထန်တဲ့စာသားတွေရေးထားပေမဲ့အမေရိကန်လက်ခံနိုင်အောင်လို့စာသားတွေကိုရှော့ချပြင်ဆင်လိုက်ရတယ်လို့တန်တမန်တွေကပြောပါတယ်။မြမရေးနဲ့ပတ်သက်လို့ထိုင်းအစိုးရအနေနဲ့ပို့ပြီးတော့တက်တက်ကြွကြွဆောင်ရွက်ဖို့အတွက်ထိုင်းအောက်လွှတ်တော်နိုင်ငံသားရေးကော်မတီကအဆိုပြုလိုက်ပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေဖြေရှင်းရေးမှာထိုင်းနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့အာဆီယံအဖွဲ့အိန္ဒိယနိုင်ငံတွေနဲ့ပူးပေါင်းပြီးတော့တန်တမန်ရေးနီးနဲ့ပို့ပြီးထဲထဲဝဲဝဲဆောင်ရွက်ဖို့အောက်လွှတ်တော်အမတ်တွေကကြာသာရင်းနှီးတော့ကပြုလုပ်တဲ့ကော်မတီအစည်းအဝေးမှာအကြံပြုခဲ့ကြတာပါ။ထိုင်းနိုင်ငံသားရေးဌာနအနေနဲ့ NUG ဂျာကာလာအစိုးရတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင်မြမအရေးမှာအရေးပါတဲ့သူအလုံးနဲ့ထိတွေ့ဆက်ဆံဖို့မြမနိုင်ငံထဲမှာဖြစ်နေတဲ့ပဋိပက္ခတွေကြောကြသွားအောင်လို့သက်ဆိုင်တဲ့အဖွဲ့တွေအလုံးနဲ့ဆွေးနွေးဖို့မြမနိုင်ငံထဲကဒီဖြစ်ပေါ်တိုးတက်မှုတွေကိုစောင့်ကြည့်သုံးသပ်တဲ့ရုံးခန်းတစ်ခုကိုထိုင်းအစိုးရနဲ့စစ်တပ်ပေါင်းပြီးတော့ဖွင့်လှစ်ဖို့ထိုင်းနိုင်ငံထဲမှာရောက်နေကြတဲ့မြန်မာနိုင်ငံကဒုက္ခသည်တွေကိုတရားဝင်အလုပ်လုပ်ခွင့်ပြုဖို့စတဲ့အချက်တွေကိုထိုင်းအောင်လွတ်တော်နိုင်ငံသားရေးကော်မတီကအဆိုပြုခဲ့ပါတယ်။အာဆီယံအဖွဲ့တွေကအင်ဒိုနီးရှားဟာမြန်မာအရေးအတွက် NUG ကိုယ်စားလှယ်တွေအပါအဝင်သက်ဆိုင်ရာအဖွဲ့တွေနဲ့ဆွေးနွေးမှုတွေလုပ်နေပေမဲ့ထိုင်းအစိုးရကတော့ဒီ NUG နဲ့ဆွေးနွေးမှုတွေကိုအခုချိန်ထိမလုပ်သေးပါဘူးရှင်
။ကျေးဇူးပါမဆုမြတ်မွေး။အခုလိုသတင်းအချင်းချုပ်ပြီးမှာတော့ VOA American တန်ရဲ့တောက်ကြညာအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညထုတ်လွှင့်မှုကကိုရနိုင်ပါစပိုင်ဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bass နဲ့ John Dryden တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေခင်ဗျာ။
This program has come to you from